Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေရညာတညာဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေပြီးတော့2024ခုနှစ်ဇူလိုင်လ14ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ92မီတာ30နဲ့51နဲ့အိုင်လမ်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာညတက်ပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတာတွေကတော့တမရာဟောင်းထရမ်ကိုလှုပ်ကြံပြစ်ခတ်မှုနဲ့သက်ဆိုင်တဲ့သတင်းတွေကိုဦးစားပေးပြီးတော့ကိုရနိုင်တဲ့အတူတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။သတင်းတွေဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးမှာတော့စစ်သုံးချက်နှစ်ခုစစ်ဆင်ရေးဒုတိယပိုင်းအတွင်းမလေးတိုင်းမတရားနဲ့စင်ကူးဘက်တွေမှာစစ်ကောင်စီတပ်ခန်းတွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေသိမ်းယူနေတာနဲ့ပတ်သက်ပြီးတော့
မရီယာမျိုးနယ်ကိုကျွန်တော်တို့ဒီ10နှစ်ခုဆစ်စင်ရေးအပိုင်းနှစ်ပေါ့နော်စတင်တဲ့2024ခုနှစ်ဇွန်လ25ရက်နေ့မှာပဲစတင်ထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်။အရင်းမြိုင်တပ်စခန်းကတော့ကျွန်တော်တို့ဇွန်လ26ရက်နေ့မှာကျွန်တော်အပိတရရှိခဲ့တာဖြစ်ပါတယ်ဗျာ
။ပြည်သူ့ကာကွယ်ရေးတပ် PDF မန္တလေးရဲ့ပြောခွင့်ရကိုအော့စပွန်ပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းကျအမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုနောက်သတင်းတွေကိုနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုတော့ကိုစော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ပင်ဆယ်ဗေးနီးယားပြည်နယ်အတွင်းမဲဆွယ်စည်းရုံးပွဲပြုလုပ်နေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားသူဟာအသက်20အရွယ်Matthew Crook ဆိုသူဖြစ်တယ်လို့ FBI ပြည်ထောင်စုထောက်လှမ်းရေးဘူရိုကဒီကနေ့ဇူလိုင်လ14ရက်နေ့မှာပြောကြားလိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံရေးသမိုင်းမှာဆယ်စုနှစ်ပေါင်းများစွာအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်လှုပ်ရက်တစ်ခုလည်းဖြစ်ပါတယ်။သမ္မတဟောင်းထရမ့်လူထုကိုမဲဆွယ်စည်းရုံးစကားပြောကြားနေစဉ်နှစ်ရွက်ကိုထိမှန်သွားခဲ့တဲ့ပြစ်ခတ်မှုကိုကျူးလွန်ခဲ့သူအဲ့ဒီ Matthew Crook ဟာအခုမဲဆွယ်စည်းရုံးမှုပြုလုပ်နေတဲ့ဘတ်လာမြို့နဲ့တနအီလောက်ကားမောင်းသွားရတဲ့ Battle Park ဆိုတဲ့မြို့ကဖြစ်ကြောင်း FBI ကပြောပါတယ်။ Messrs. Siyong ဘွယ်အခမ်းအနားအပြင်မှာရှိနေတဲ့အဆောက်အဦးခေါမိုးဘော်ကနေ Matthew Crooks က Rifle တနတ်နဲ့ပြစ်ခတ်တာလို့မျက်မြင်သက်သေတွေပြောဆိုတာကိုမျက်မြင်သက်သေတွေကပြောဆိုပါတယ်။ပြီးတော့သူ့ကိုလူညိုအရာရှိတွေကပြစ်ခတ်တပ်ဖြတ်လိုက်တယ်လို့ဆိုပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လုပ်ဆောင်နေစေဖြစ်တဲ့အတွက်အချက်အလက်သိရှိထားသူတွေအနေနဲ့အာဏာပိုင်တွေကိုချက်ချင်းအသိပေးအကြောင်းကြားဖို့တိုက်တွန်းထားပါတယ်။ Pennsylvania ပြည်နယ် Butler မြို့ကမိုးအကာမပါတဲ့ကွင်းပြင်တစ်ခုအတွင်းကျင်းပတဲ့မဲဆွယ်စည်းရုံးပွဲပြစ်ခတ်မှုအတွင်းတနတ်သမားအပြင်စကားပြောနေတဲ့သမ္မတဟောင်းထရမ့်အနီးမှာထိုင်နေတဲ့အခမ်းအနားတက်လာသူအ ਨੇ စုံတဦးလည်းတင်တဲ့ဒဏ်ရာနဲ့တည်ဆုံသွားပြီးတော့နောက်ထပ်နှစ်ဦးအပြင်းထန်ဒဏ်ရာရသွားတယ်လို့ဆိုပါတယ်တနတ်သမားကိုမတတ်နိုင်ခင်သမ္မတဟောင်းထရမ့်ကိုလှုပ်ကြံဖို့တနတ်နဲ့၄-၅ချက်ပြစ်ခွင့်ရခဲ့တာဟာအာအာတင်းစရာကိစ္စပဲလို့ FBI ရဲ့ Pittsburgh မြို့ဒေသဆိုင်ရာယုံကွယ်တာဝန်ခံ Kevin Rojek ကဒီကနေ့အစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
ဒီကောက်ပွဲမဲဆွယ်စည်းရုံးမှုတွင်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားတဲ့ဖြစ်ရပ်ပေါ်သမ္မတဂျိုးဘိုင်ဒန်ကပြင်းထန်စွာပြစ်တင်ရှုတ်ချလိုက်ပြီးတော့ဒီဖြစ်ရပ်ကိုတနိုင်ငံလုံးကပြစ်တင်ရှုတ်ချဖို့လဲတိုက်တွန်းလိုက်ပါတယ
် Look there's no place in America for this kind of violence it's sick it's one of the reasons why we have to unite this country we cannot allow
ဒီလိုမျိုးအကြမ်းဖက်လှုပ်ရက်တွေအတွက်အမေရိကန်နိုင်ငံအတွင်းမှာနေရာမရှိပါဘူးဒါဟာယွန်းစရာကောင်းတဲ့လှုပ်ရက်ပါဒီလိုဖြစ်ရမျိုးကြောင့်ကျွန်တော်တို့တွေအားလုံးစီးလုံးညီညွတ်တက်ပါတယ်ဒီလိုဖြစ်ရမျိုးကိုကျွန်တော်တို့လက်မခံတက်ပါဘူးဒါမျိုးကိုကျွန်တော်တို့ခွင့်မလွတ်တက်ပါဘူးလို့သမ္မတဘိုင်ဒန်ကပြောသွားတာဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမ်လာဟဲရစ်တို့အပြင်သမ္မတဟောင်းလေးဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ဂျော့ဂျ်ဝဘော့ချ်တို့ကလည်းနိုင်ငံရေးမှာအခုလိုအကြမ်းဖက်လှုပ်ရက်နဲ့လှုပ်ဆောင်တဲ့အပေါ်မှာအပြင်းထန်ကန့်ကွက်ကြောင်းကြေညာချက်တွေထုတ်ပြန်ပြီးတော့ဝေဖန်ပြောဆိုခဲ့ကြပါတယ်စနေနေ့ညနောင်ပိုင်းကဒီသမ္မတဘိုင်ဒန်ကသမ္မတဟောင်းထရမ့်ကိုတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြောင်းသမ္မတအီမီရောကသတင်းထုတ်ပြန်ပြီးမဲ့ပြောဆိုတဲ့အကြောင်းအရာအသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူးဒီဖြစ်ရကြောင်းဒယ်လာဝဲပြည်နယ်ကသူ့ကိုယ်ပိုင်အိမ်မှာဆက်နေမဲ့အစည်းအဝေးကိုဖျက်ပြီးတော့သမ္မတဘိုင်ဒန်ဟာဒီကနေ့ဇူလိုင်လ14ရက်နေ့အစောပိုင်းမှာတော့ဝါရှင်တန်ကသမ္မတအီမီရောကိုပြန်လာခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
သမ္မတဟောင်းဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲ့ဆက်စည်းမှုတွင်မနေ့စနေနေ့ကညာဘက်နှစ်ရက်အပေါ်ပိုင်းကိုတနတ်ထိမှန်ခဲ့ပြီးတဲ့နောက်အခြေအနေကောင်းမွန်ကြောင်းလူမှုကွန်ရက်မှာရေးပါတယ်သူကိုလိုအပ်တဲ့စေကူတမှုပေးပြီးတဲ့နောက်စနေနေ့နောက်ပိုင်းမှာပဲစေယုံကစင်ကွင်ပြုလိုက်ပါတယ် အခုလိုဖြစ်ရမျိုးဒီနိုင်ငံမှာဖြစ်သွားခဲ့တာအင်မတန်အောစရာကောင်းကြောင်းလဲသမ္မတထရန့်ကရေးပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့အလင်းမြန်ကင်တွယ်ဖြည့်ရှင်ပေးခဲ့ကြတဲ့ Secret Service လို့ခေါ်တဲ့သမ္မတနဲ့ထိတ်တန့်နိုင်ငံအကြီးအကဲတွေရဲ့အစင်းမြင့်လုံခြုံရေးတပ်ဖွဲ့တွေကိုတာဝန်ယူသူတွေကိုကျေးဇူးတင်ကြောင်းလဲသမ္မတထရန့်ကလူမှုကွန်ရက်မှာရေးပါတယ်တနတ်သမားရဲ့ကြည်ထိမှန်ပြီးတေဆုံးသွားသူနဲ့ထိခိုက်ဒဏ်ရာသူတွေရဲ့မိသားစုဝင်တွေကိုသူ့အနေနဲ့ဝမ်းနည်းစကားပြောကြားလိုကြောင်းသမ္မတဟောင်းထရန့်ကလူမှုကွန်ရက်မှာရေးပါတယ်ငကိုကလေးကအမေရိကန်နိုင်ငံတဝန်းမတူညီတဲ့နိုင်ငံရေးအယူအဆတွေပေါ်နှုတ်နဲ့အပြင်းအထန်ဝေဖန်ပြောဆိုမှုတွေရှိနေပြီးသားဖြစ်တဲ့အတွက်ဒီဖြစ်ရကြောင်းအမေရိကန်နိုင်ငံရေးဟာပို့ပြီးတော့တင်းမာမှုတွေဖြစ်လာမဲ့အလားအလာရှိနေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကရွေးကောက်ပွဲမဲ့ဆိုစီယုံမှုတွင်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ချံဖို့ကြိုးစားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ကမ္ဘာခေါင်းဆောင်တွေကလည်းအံ့အားသင့်စွာထုတ်ပြန်ပြောဆိုလာကြပါတယ်။ဇူလိုင်23ရက်မနေ့စနေနေ့ကဖြစ်တဲ့ဖြစ်ရပ်နဲ့ပတ်သက်လို့နိုင်ငံရေးမှာကြမ်းဖက်မှုတွေပါဝင်လာတဲ့ပုံမှာနိုင်ငံတကာကသမ္မတတွေဝန်ကြီးချုပ်တွေနဲ့ခေါင်းဆောင်အသီးသီးကပြစ်တင်ရှုတ်ချသလိုဒီဖြစ်ရပ်မှာထိခိုက်ခံရသူတွေနဲ့အတူရပ်တည်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။သမ္မတဟောင်းထရမ့်ကိုလှုပ်ချံဖို့ကြိုးစားတဲ့ပြစ်ခတ်မှုအတွင်းသနတ်သမားအပြင်မဲဆွဲစည်းရုံးဘက်ကိုလာနားထောင်သူပြည်သက်တဦးတည်ဆုံးပြီးတော့နောက်ထပ်နှစ်ဦးလည်းပြင်းထန်စွာဒဏ်ရာရခဲ့တာပါ။ဥရောပတိုက်ကခေါင်းဆောင်တွေထဲမှာတော့ဥရောပကော်မရှင်နာမင်းကြီးအာဆူလာဗွန်ဒလီယန်ကတော့ဒီဖြစ်ရပ်အတွက်အင်မတန်မှအံ့ဩတုန်လှုံ့မိကြောင်းပြောသလိုဂျာမန်ဝန်ကြီးချုပ်အိုလက်ရှောလ်စ်ကလည်းဒါဟာဒီမိုကရေစီစနစ်ကိုချိန်ချောက်တဲ့ဖြစ်ရပ်လို့ပြောလိုက်ပြီးပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကဒီဖြစ်ဟာဒီမိုကရေစီစနစ်အတွက်ကန်ဆိုးမိုးမောင်ကြတာပဲလို့ပြောပါတယ်။ရုရှားနိုင်ငံကတော့အမေရိကန်အနေနဲ့အမုန်းတရားပွားစေတဲ့မူဝါဒတွေကိုသတိထားဖို့ပြောကြားလိုက်တဲ့ချိန်ထဲမှာပဲယူကရိန်းကိုစစ်ရေးရအကူအညီပေးနေတဲ့ကိစ္စကိုပါတပါးတည်းထည့်သွင်းဝေဖန်ခဲ့ပါတယ်။အမေရိကတိုက်တွင်းမှာရှိတဲ့အာဂျင်တီးနား၊ဘရာဇီး၊ချီလီ၊ကိုလံဘီယာ၊ဘိုလိုဗီးယားစတဲ့နိုင်ငံတွေကခေါင်းဆောင်တွေကလည်းဒီဖြစ်ရပ်နဲ့ပတ်သက်လို့ပြစ်တင်ရှုတ်ချကြောင်းပြောဆိုကြသလိုပဲအာရှတိုက်ဖက်မှာဆိုရင်လည်းတရုတ်သမ္မတရှီကျင်းဖင်အင်ကြီးအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ထိုင်ဝမ်နဲ့ဖိလစ်ပိုင်သမ္မတအသီးသီးတို့ပြင်အရှေ့လယ်ပိုင်းနိုင်ငံတွေကခေါင်းဆောင်တွေကလည်းဝန်ထဲစကားအံ့အားသင့်တဲ့အကြောင်းနဲ့ပြစ်တင်ရှုတ်ချမှုတွေကိုအသီးသီးထုတ်ဖော်ပြောဆိုခဲ့ကြပါတယ်ခင်ဗျာ
သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံပစ်ခတ်တဲ့ဖြစ်ရပ်ကိုနိုင်ငံကာရဲ့ပြစ်တင်ရှုတ်ချမှုနဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေကြမှာပဲဒီကိစ္စကိုကန့်ကွက်ရှုတ်ချကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မှအခြေစိုက်တဲ့မြန်မာအမေရိကန်လူမှုရေးအသင်း BACN ရဲ့အဘုတ်အဖွဲ့ဒါရိုက်တာဒေါက်တာရိုဒင်းငါကပြောပါတယ
်ကျွန်တော်အနေနဲ့တော့ shock ဖြစ်ပါတယ်ကန့်ကွက်ပါတယ်ရှုံချပါတယ်ဒီလိုတင်းတဲ့လှုပ်ချမ်းတပ်ဖြတ်ပစ်ခတ်တာအကြမ်းဖက်မှုတရဖြစ်ပါတယ်ဒီအမေရိကန်တမိုင်းကိုကြည့်ရင်1981မတ်လ30ရက်နေ့မှာသမ္မတရော်နယ်ရီဂန်တို့တင်းတဲ့သမားတယောက်ကသူရဲ့ကားရဲ့အဝင်မှာလှုပ်ကြံပစ်ခတ်ခဲ့တယ်။သမ္မတရော်နယ်ရီဂန်ကတော့အသက်မဆုံးရှုံးခဲ့ဘူးပေါ့လေ။အဲနောက်နှစ်ပေါင်း40ကျော်မှဒါမျိုးထပ်ဖြစ်တာဖြစ်တယ်။ဒါတော်တော်လေးကိုမကောင်းပါဘူး။အမေရိကမှာတော့ဒီလိုပဲတင်းနှက်ကလည်းအလွယ်တကူဝယ်ယူလို့ရရှိတယ်။နောက်စိတ်ကူးပေါက်ပြီးတော့စိတ်ယူတွေဝင်ပြီးတော့ပစ်ခတ်တပ်ဖြတ်တာတော့နေ့စဉ်နဲ့အမျှလို့ဖြစ်ပါတယ်။ဒါပေမဲ့အခုကတော့သမ္မတလောင်းဝင်ပြိုင်မဲ့သမ္မတခေါင်းလည်းဖြစ်တဲ့ဒေါ်နယ်ထရမ့်ကိုလှုပ်ကြံတပ်ဖြတ်တာတော့ဒါတော့မကောင်းတဲ့ကိစ္စဖြစ်ပါတယ်ရှုံချပါတယ
်ဒေါက်တာရိုဒင်းကပြောသွားတာပါခင်ဗျာဒီကိစ္စနဲ့ပတ်သက်လို့ VOA ကမြန်မာစစ်ကောင်စီရဲ့သဘောထားကိုသိနိုင်မှုအတွက်လဲဆက်သွယ်မေးမြန်းခဲ့ပေမဲ့အခုချိန်ထိအကြောင်းပြန်ကြားခြင်းမရှိသေးပါဘူးခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကျွန်တော်ရန်တိုင်းတို့ကချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။စစ်တကအာဏာသိမ်းပြီးချိန်ကစလို့တိုင်းသားဒေသတွေပါဝင်မြန်မာနိုင်ငံတော်စစ်ကောင်စီရဲ့လက်ချက်နဲ့ပြည်သူတွေလူခွင့်ချိုးဖောက်မှုတွေစိုးစိုးဝါးဝါးရင်ဆိုင်ကြုံတွေ့နေရပါတယ်။စစ်ကောင်စီတပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပိုပြင်းထန်လာပြီးတော့လေကြောင်းကတိုက်ခိုက်တာလက်နက်ကြီးကြီးကြတာကြောင့်ရဲသားပြည်သူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုတွေဇက်တိုက်ဆူသလိုဖြစ်လာနေပါတယ်ဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေစိုးဝါးလာနေတဲ့အခြေအနေပေါ်NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ဝင်ကြီးဌာနအနေနဲ့ဘယ်လိုစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်နေပါသလဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရလူခွင့်ဒူးဝင်ကြီးဦးအောင်ကျော်မို့ကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းထားတာကိုပြန်လည်တင်ပြပေးလိုက်ပါတယ်ခင်ဗျာ
ဟုတ်ဦးအောင်ကျော်မို့ရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဆက်သွယ်ခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ ကျမတို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံတဝမ်းမှာလူခွင့်ချိုးဖောက်မှုတွေဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အဓိကဦးစားပေးဆွေးနွေးမှာပေါ့နော်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီ1ရက်ကနေစပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့အချိန်မှာဒီတိုင်းရင်းဒေသတွေအပါအဝင်ပေါ့နော်။မြန်မာနိုင်ငံတဝမ်းလုံးမှာဒီစစ်ကောင်စီရဲ့လက်ချက်နဲ့ပြည်သူတွေကလူခွင့်ချိုးဖောက်မှုတွေချိုးဆိုးဝဝရင်ဆိုင်ကြုံတွေ့နေရပါတယ်ပေါ့နော်။အခုဒီ2024ခုနှစ်ထဲမှာဆိုရင်တော်တော်လေးကမှအခြေအနေတွေကပိုဆိုးလာတယ်။ဒီစစ်ကောင်စီတက်တဲ့အရင်ကလည်းနဲ့ကိုင်ဖွဲ့တွေကြားစစ်ကောင်စီတက်တဲ့ဒေသခံပြည်သူကာကွယ်ရေးတက်တွေကြားမှာတိုက်ပွဲကပြင်းထန်နေတယ်။အဲ့လိုပြင်းထန်နေတဲ့အချိန်မှာဒီစစ်ကောင်စီဘက်ကဒီစီရေးအေးနိမ့်လာတာနဲ့အမျှသူတို့ဘက်ကနေလေကြောင်းနဲ့တိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်တဲ့အခါမှာလူတွေအများကြီးအစုလိုက်ပြုံလိုက်တေကျေပျက်စီးမှုတွေဖြစ်တယ်။လူတွေအစုလိုက်ပြုံလိုက်အသက်ခံတာတွေဖြစ်တယ်။အဲ့ဒီထဲမှာကလေးငယ်တွေလည်းပါတယ်။အမျိုးသမီးတွေပါတယ်။ကိုဝင်ဆောင်မိခင်တွေပါတယ်။တက်ကြီးရွယ်အိုတွေလည်းပါတယ်ပေါ့။ဆိုတော့ဒီလိုမျိုးဒီလောက်ထိလူခွေချိုးဖောက်မှုအခြေအနေကတနှစ်ထက်တစ်နှစ်ပိုပြီးတော့မှအာဏာသိမ်းပြီးနောက်ပိုင်းမှာဆိုးဆိုးဝါးဝါဖြစ်လာနေတဲ့အပေါ်မှာ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့လူခွေဝင်ကြီးဌာနအနေနဲ့ပေါ့နော်ဒီဒုတိယဝင်ကြီးတယောက်အနေနဲ့ဒီအခြေအနေပေါ်မှာဘယ်လိုများရှုမြင်သုံးသပ်မိပါလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲမန်ဆူမွန်ပြောသလိုပေါ့လေတနိုင်ငံလုံးတိုက်တာနဲ့သူတို့ကစစ်ရေးအရန်ရှုံနေနေတဲ့ခါကျတော့ဒီအယက်သားတိမနစီအမကူတော့မခွဲချပဲနဲ့ပေါ့လေသူဇက်တိုက်ဆိုသလိုလေချောင်းကနေပုံကြီးပေါ့လက်နဲ့ကြီးတွေနဲ့ပစ်ခတ်ပြီးတော့အဓိကတော့အယက်သားတေဆုံးမှုအယက်သားတွေရဲ့ဥယင်ပိုင်ဆိုင်မှုတွေထိခိုက်နေတာမှုဘာသာရေးဆော့တွေဖြစ်စီဆုံးရှုံးမှုစတဲ့အလုပ်ရက်တွေသူခက်ဆက်စိတ်လှုပ်လာတာကျွန်တော်တို့တွေ့ရတယ်ဒါတွေကိုလည်းကျွန်တော်တို့ဝင်ကြီးဌာနအနေနဲ့အသေးစိတ်ကျွန်တော်တို့မတန်းတင်ပြီးတော့အာကျွန်တော်တို့အတွင်ကူပြောမှုကာလအခြေအနေတစ်ခုရောက်ရင်တရားမျှတမှုဖော်ဆောင်ပေးဖို့ရဲ့လက်တလောနိုင်ငံတကာတရားရင်တရားစီရင်ခင်ခြင်းမှလည်းထောက်ကူပြုတဲ့မှတ်တမ်းများရာတွေကိုကျွန်တော်တို့ကောက်ခံပြီးတော့သက်ဆိုင်တဲ့ကျွန်တော်တို့ရဲ့ဒီမိဖက်ဖွဲ့စည်းတွေနောက်ပြီးတော့သက်ဆိုင်ရအစိုးရတွေနဲ့ကျွန်တော်တို့မျှဝေတာရှိတယ်။အဲဒီအာဏာသိမ်းဖို့စ조사ကလေးကပေါ့နော်2021 February လက်တရက်နေ့ကနေစပြီးတော့ဒီနေ့တချင်တည်းဆိုလို့ရှိရင်တနိုင်ငံလုံးတိုင်းတာနဲ့စုလိုက်ပြုံလိုက်တက်ဖြတ်မှုပေါင်းကကျွန်တော်တို့မှတ်တမ်းထားမိတဲ့လောက်မှတ်တမ်းတင်ထားတဲ့လောက်က940ရှိတယ်ပေါ့နော်။အဲ့ဒီ940ကတော့တနိုင်ငံလုံးတိုင်းတာနဲ့နိုင်ငံနဲ့မှဖြစ်ခဲ့တဲ့ဟာပေါ့။ဒီထဲမှာဂရန်နီလည်းပါမယ်၊ရခိုင်လည်းပါမယ်၊ချင်းလည်းပါမယ်၊ကချင်လည်းပါမယ်စသဖြင့်ပေါ့။အဲ့တော့2024တခုတည်းကိုပဲဒီစုလိုက်ပြုံလိုက်တက်ဖြတ်မှုပေါင်း56ခုကျွန်တော်တို့မှတ်တမ်းတင်ခဲ့တာရှိတယ်။အဒီဟာဒီကဟိုနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေကိုစစ်ကောင်စီကပေါ်ပေါ်တင်တင်လူသိရှင်ကြလူမိုက်ဆန်ဆန်အကျွလွနေတဲ့အရာရဲ့တပ်တည်ထောက်ထားပြီးဖြစ်တယ်ပေါ့အဲ့တော့ဒီလူစိုးဝါတဲ့လူခွင့်ချူပေါမှုတွေနိုင်ငံတကာရဲ့ဇုံမှုထင်မှာကျုံးဝင်တဲ့အကျွလွမှုတွေကိုကျွန်တော်တို့အနေနဲ့အဒီနစ်နာသူတွေအဲနောက်ပြီးတော့စစ်ကောင်စီကျုံးလွန်တဲ့စစ်ကောင်စီကိုအပြစ်ပေးအရေးယူနိုင်ဖို့အတွက်အင်တိုင်းအတိုက်အစိုးရအနေနဲ့ဆုံးကုန်ဆောင်ရွက်နေတယ်။အဲနောက်ထပ်လက်တီတဲ့ပုံမှန်ကြေပြန်တဲ့လှုပ်ဆောင်မှုတွေတက်ဆိုင်ရာစုဖွဲ့တွေတိုင်းရင်းသားညာစုတွေပေါ့နော်။တော်လင်းညာစုတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်ဆက်လက်လှုပ်ဆောင်သွားဖို့ရှိပါတယ်ခင်ဗျ။ဟု
တ်ကဲ့ရှင်။နောက်တစ်ခုကဒီလိုမျိုးအစုလိုက်ပြုံလိုက်ဒီအသက်တွေဘဝတွေဆုံးရှုံးခဲ့ရတဲ့ပြည်သူတွေရဲ့ထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုဖော်ဆောင်နိုင်အောင်ပေါ့နော်ဒီဒေသမှာရှိတဲ့မြေပြင်မှာရှိတဲ့အဖွဲ့အစည်းတွေနောက်ပြီးတော့ဒီဒေသမှာရှိနေတဲ့ပြည်သူလူထုတွေနဲ့ပူးပေါင်းပြီးတော့စစ်ဆေးမှုတွေမှတ်တမ်းရယူမှုတွေအဖြစ်ပြက်တွေနဲ့ပတ်သက်ပြီးတော့ဗောနော်ဒီလိုမျိုးစုဆောင်းထားနိုင်မှုအခြေအနေနဲ့ပတ်သက်ပြီးတော့လူခွေဝန်ကြီးဌာနအနေနဲ့လက်ရှိစောင့်ရွက်နေတဲ့အခြေအနေအနေထားလုပ်ငန်းစဉ်တွေလည်းနည်းနည်းပြောပြပေးပါရှင
်အဓိကကတော့ဒီလူဆိုလက်ပြွန်လိုက်တက်ဖြတ်မှုမှတ်တမ်းမရတွေကောက်ခံတဲ့နေရာမှာ
ဟုတ်ကဲ့
တို့တော်တော်လေးကို sensitivity များတယ်ဗောလူတွေရဲ့ဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်နေတဲ့မှုနှစ်ခုလုံးပါတယ်နေနာသူတွေကတရှိဆိုလို့ရှိရင်မိသားစုတဦးပဲကြံခဲ့တာလို့ဒါမှမဟုတ်ရှင်မိသားစုတစ်ခုလုံးပါသွားတာလို့ဒါတွေရှိတဲ့ခါကျတော့ကျွန်တော်တို့မတ်တမ်းမရတွေကောက်ခံတဲ့နေရာမှာ do no harms နဲ့ conflict sensitivity ပေါ့နော်ဒီကျွန်တော်တို့ရဲ့လောက်ရဲ့ကြောင့်ဒီအခြေအနေဒီခံစားရမှုအခြေအနေပုံမှုမစိုးသွားအောင်နောက်ပြီးတော့လက်တလောအခြေအနေဒီမှာပေါ့နော်ဒီ T-shirt လို့ရဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့အသေးစိတ်ကျွန်တော်တို့ဒီစီယုံလုံးဆိုတဲ့ဘက်မှာရောတရားခွင်မှာရောကျွန်တော်တို့ကအသုံးပြုနိုင်အောင်မတ်တမ်းမရတွေကောက်ခံတဲ့ဟာတွေရှိတယ်ကကနနာတတိကြကြမတန်းတင်နိုင်မှသာပေါ့ဘယ်ချိန်မှဖြစ်တယ်လဲဘယ်သူကလောက်တယ်လဲပေါ့ဘယ်နေရာမှာဖြစ်တယ်လဲစသဖြင့်ပေါ့ဒီလူအသေးစိတ်ကြတဲ့အချက်လက်တွေကိုကျွန်တော်တို့ကကောက်ခံပြီးတော့ဒီသတင်းအချက်လက်တွေကိုညှာဝေပြီးတော့စစ်ကောင်စီကိုတိုက်ထိုက်ထန်တန်ကျွန်တော်တို့ကအရေးယူပြီးတော့နိနာသူတွေကရာတင်ရထိုက်တဲ့တရားမျှတမှုကိုပေါ်ဆောင်ပြီးဖို့အတွက်ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်ခင်ဗျ
ဟုတ် Okay, see, I know I love you, Luke, Chopal Kayare, Namananga Nari in Nine, Pipa would trap you, Shangari Shide, Neza Pacho, Biroma, Ponshang Yare, Luke Shide, Birima, Shide, so a Dilumio Nangandari, Namananga Nari in Nine, Coco and John Bibido, Luke, Chopal Kayare, Suye, Luke, Winitanago, Balumio, Jangjana in the Lay, Tamoloshi, Naming and Poesidi, or Blue, Jangjadin, the Lay Surao, do Winji Yau Ninevono, a Jambibao, now Bidugo, Tanepa, the Biro, Blue Trinska, Paja Malaysia.
Okay, the Lusuara Lukuni Chupa Muri or the Nangan Napipian, the Lukuni Chupa Muri, Lukuni Munitanasi, Madame Yari, Pupu Putu, General Facebook Simon Namao, the Internet website Simon Namao, Tizishin Jatarashi, Kayos Azwa General Rapina, Belong and Rivona, Belupon, the Munita, will love you up Belu seeing Kayam, Lesuri Hale, General Love Rivona, Dartin General D. Dati Machida, Lukuni, Lushaturi, Lukuni.
Okay, so now so Nineba. I know the Lumio, the Lupe, Chopamuri, Joniare, and the Tapoma, the Jacala, Muda, Ninu, Soya, and Nine, Kula, the Macaba, when I got a poesie, now we do Lupe, Luchare, poesie, but the people on Songya move on, no? Now we do the Lumio Pilani, the Kisari, but the Biro, she shall be Roma, she shall be Roparimia, Songya, Dabu, long any season Harari, Shibale.
A Tika got a second, you got to see Shondan and Yadi, just who are Lupe, Chopamuri. To low lamesra, lowly located, now upon the name, immune to Nia Nema, low lamesra, Chamruga, two ten to Sathabu Lura, to Salet or Satarabono, two to top osra machine, where a 2 year deep Timaka, see if Timadri would have a quay chap and a Pitulu, Yono, Piro, and Mudamikaling, the Jibi would have a Majama Samanana, Dili Jangan and Picamuri, Lenajit and Picamuri, Saint Tim, the Lulare Cataro, D. Yiki Sariga, Chamruga, Gonzon. The Diamatam Possum people, Lolo Legend Ruga, the Sumun and Nidima, Lona and Yaharishime, Tiny Lay, Long and Songyato, who are with the General Rat, oh, select those on the Rashiba recommend.
Okay, say, okay. A coolum, you a chain baby or pibid at when you want your motion, Jesus, my Jamare.
Okay, Jesus, Jamare, Masum.
Masumo, Saturday, maybe I'm get up here by a good car of my democracy, yes, when you got season go to Sabi Mava. Chemi Miao by Ma, Jolana Sangainiga, Sarting at Tedonana Consistent, Dudia by Ma, Pidu Kawaita, PDF, Mandaline, Mogo Bua, Tapuri, Kangana, Tinin, Shasha, Tobolavare, the Renabat, Jokala, Dren, Sham Yau, Pindy, Mahobe, Mogo Bau, and Mibia Yaulare, Mandali, and the Maria Singubadi, Ma, Sikon, Citas Candy, Nemirigo, Palu, Tayunija Badale, Tedonana Consistent, Brahma Bango, Sarting at Nina Mohammed, Tomorega, TNL, Amuda, Lumia, Tane. Belu Pubong, Sanya Nijabadale. The Pamale and Yadida, the Gaimama, she needed all I eat the Baga, Shay Home Mila, Tedonia Nikon, Sissy, Dudia by Ne Padaloyo, Belu Miolinja de Shini Badale. My Nanga did about my democracy, Yea, Suniga, Sizima, Susie, and Sabi Tabarak.
ဂျွန်လ၂၅ရက်နေ့မှာစတင်ခဲ့တဲ့တစ်တုံညာနှစ်ခုဆစ်ဆင်ရေးဒုတိယပိုင်းမှာရှမ်းပြည်မြောက်ပိုင်းကနောက်ချိုးအပောင်းဝင်စစ်ဗျူဟာအရာရေးပါတယ်မြို့ရင်းနဲ့စစ်ကောင်စီတပ်စခန်းတွေကိုတော်လှန်ရေးပူးပေါင်းတပ်တွေကသိမ်းယူတိုက်ခိုက်လာနေတဲ့အချိန်မှာမြေပြန့်မန္တလေးအနီးကစစ်ကောင်စီရဲ့တပ်စခန်းတွေရှိရာမရီယာနဲ့စင်ကူဘက်ကိုတိုက်ခိုက်သိမ်းပိုက်နေတဲ့အချိန်လေးနဲ့ပတ
မရီယာမျိုးနယ်ကိုကျွန်တော်တို့ဒီ32ခုဆစ်စင်ရေးအပိုင်းနှစ်ပေါ့နော်စတင်တဲ့2024ခုနှစ်ဇွန်လ25ရက်နေ့မှာပဲစတင်ထိုးစစ်ဆင်ရတာဖြစ်ပါတယ်။အရင်းမြိုင်တက်စခန်းကတော့ကျွန်တော်တို့ဇွန်လ26ရက်နေ့မှာကျွန်တော်တို့အပိတက်ရရှိခဲ့တာဖြစ်ပါတယ်ဗျ။အ
ဲ့တော့ဒီမီဒီယာဘက်မှာအခုလက်ရှိမှာပေါ့နော်စစ်ကောင်စီတက်စခန်းတွေကိုတင်းယူနိုင်တာဘယ်လောက်ထိရှိသွားပြီလဲရှင
်။လက်ရှိချိန်ထိကျွန်တော်တို့မီဒီယာမျိုးနယ်မှာသတ်မှတ်ထားတဲ့ဈေးပြတ်တွေကိုကျွန်တော်ဆက်လက်ထိုးစစ်ဆင်နေတယ်။စခန်းရေးတွေအဖြစ်ဆိုရင်ကျွန်တော်26ခုထိကျွန်တော်တို့အပိတက်ရရှိထားပြီလို့ပြောရင်ရပါတယ်ဗ
ျလက်ရှိအချိန်ထိတော့မန္တလေးမီဒီယာဘက်ကတက်စခန်းတွေတင်းယူခံနေရတာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ချက်မရှိသေးပေမဲ့ ီးခဲ့တဲ့အင်္ဂါနေ့ကစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းရဲ့ဗီဒီယိုဖိုင်နဲ့သတင်းထုတ်ပြန်ချက်မှာတော့လာရှိုးတိုက်ပွဲနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုထားပါတယ်
။အခုလာရှိုးမြို့ကိုဇူလိုင်လ3ရက်နေ့ကစပြီးတိုက်ခိုက်လာပြီးနေ့စဉ်အဝေးကနေရှော့တိုက်ဒုံးဒရုန်းတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်အပြစ်မဲ့ရပ်သားပြည်သူ18ဦးသေဆုံးပြီး24ဦးဒဏ်ရာရရှိခဲ့ပါတယ
်။ဗိုလ်ချုပ်စော်မင်းထွန်းဆွဆွဲတယ်လို့အရပ်သားတွေထိခိုက်သေဆုံးရတာဟာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တော်လှန်ရေးတပ်တွေကြောင့်မဟုတ်ဘဲစစ်ကောင်စီဘက်ကအရပ်သားတွေကိုခွဲခြားမှုမရှိလက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်ခဲ့တာကြောင့်လို့ကိုအော့စမွန်ကပြောပါတယ်။
စစ်စင်ရေးတွေမှာကျွန်တော်တော်လိုင်းအင်အားစုတွေဘက်ကစစ်ကောင်စီအထိုင်ချရာရန်သူတပ်စခန်းတွေကိုပဲကျွန်တော်တို့ကဥတီပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အရက်သားပြစ်မှတ်တွေကိုကျွန်တော်တို့အနေနဲ့လုံးဝတိုက်ခိုက်ခဲ့တာမျိုးမရှိပါဘူး။အဲဒါ့ပေမဲ့စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေအဆက်မပြတ်ပြုလုပ်ပြီးတော့အချို့လေကြောင်းတိုက်ခိုက်မှုတွေကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့အရက်သားတွေအရက်သားပြည်သူများနေထိုင်တဲ့ကျေးရွာတွေမြို့နေဧရိယာတွေကိုပြစ်မှတ်ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်ရတတိကတိဆုံမှုတွေတော့ရှိခဲ့ပါလေဗျ။ဒါကစစ်ကောင်စီဘက်ကဒေချောင်းတိုက်ခိုက်မှုတွေလက်နက်ကြီးမစင်မကျင်ပစ်ခတ်မှုတွေကြောင့်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေဖြစ်ပါလေဗျ
။လက်ရှိစစ်ကူနဲ့မက်ဒီယာဘက်မှ PDF တပ်တွေဘက်ကတိုက်ခိုက်သိမ်းပိုက်နေတဲ့အခြေအနေနဲ့ပတ်သက်လို့လဲပူးပေါင်းပါဝင်နေတဲ့မိုးကုတ်ဗျူဟာရဲ့စေဦးစီချုပ်အဖွဲ့ဝင်ကိုဝင်းမိုးကျော်က VOE ကိုခုလိုပြောပါတ
ယ်။တစ်တုံညာနဲ့ခွန်စစ်စင်ရေးရဲ့အပိုင်းနဲ့မှာမိုးကုတ်ဗျူဟာကကျွန်တော်မိုးကုတ်မရှင်အတွက်တည်တံ့ပါတယ်။အဲ့ဒါပြင်ကျွန်တော်တို့အောက်ဖက်တောင်ဒီစင်ကူးဘက်ပေါ့နော်စင်ကူးတပိတ်ချင်းဒီဟိုပါစင်ကူးဘက်ပေါ့နော်အဓိကစင်ကူးဘက်မှာတင်းနေနေနေတည်ရေးအနေနဲ့ဖြတ်တောက်ရေးပိုင်းနဲ့တခြားပူးပေါင်းဆောင်ရွက်မှုတွေလောက်အဓိကပါဝင်နေပါတယ်မိုးကုတ်ဗျူဟာကတော့
အဲ့တော့ဒီမိုးကုတ်ဗျူဟာအနေနဲ့ရောအခုလက်ရှိတစ်တုံညာနှစ်ခွန်စစ်စင်ရေးမှာဘလို့ပူးပေါင်းဆောင်ရွက်နေလဲရှင်
မိုးကုတ်ဗျူဟာတော့တခြားမဟာမိတ်တရင်တွေဖြစ်တယ်ဒီကျွန်တော်93တရင်ပေါ့နော်93တရင်တခြား DNA နေမဟာမိတ်နော်မဟာမိတ် DNA နေတရင်နေနဲ့ကျွန်တော်တို့ကပူးပေါင်းဆောင်ရွက်နေတယ်ပေါ့နော်ကျွန်တော်တို့ငါကိုခွဲရတယ်လည်းကျွန်တော်တို့ဒီမဟာမိတ် DNA နေကကျွန်တော်တို့ပေါ့အများကြီးကူညီခဲ့တာလေပေါ့နော်အဲ့ဒီတော့ကျွန်တော်မိုးကုတ်ဗျူဟာကနေပြီးတော့မှသူတို့ကူညီရကြိုးနှက်အောင်တော်လင်ကြီးကိုဒီဇိုင်းမဲ့မဲ့စူးစမ်းနေကြပါတယ်အခုလိုမျိုးကာလာမှာဒီမိုးကုတ်အသိယူဖို့လည်းကျွန်တော်တို့ကတက်နိုင်သလောက်ပေါ့ကျွန်တော်တို့တက်စွမ်းသလောက်အားလုံးဟာကြိုးစားပြီးတော့ပူးပေါင်းပါဝင်နေပါတယ်ဗ
ျဒီလိုမျိုးစစ်စင်ရေးဒီတိုက်ပွဲတွေကိုဟိုလှုပ်ဆောင်နေနေရမှာဟိုရင်ဆိုင်ရတဲ့အခက်ခဲရောဘာတွေလဲရှင်
ဟိုကျွန်တော်တို့အခုလိုမျိုးမြို့တွေတိမ့်တဲ့ခါမှာလွယ်လွယ်နဲ့ကူတိမ့်ရတာမဟုတ်ဘူးပေါ့ကျွန်တော်တို့ရဲဘော်တွေပေးဆက်ရတယ်ရှိတယ်အဲ့ဒါပါပဲကျွန်တော်တို့ချို့ဆိုရင်လက်နဲ့အင်အားဒီခဲရန်ကြီးကျွန်တော်တို့ဖြည့်တင်ရတယ်ရှိတယ်ပြီးတော့နီးပညာဖြည့်တင်ရတယ်ရှိတယ်ပေါ့နော်အဲ့ဒါတွေအခက်ခဲတွေပါပဲအဲဒါမဲ့ကျွန်တော်တို့ကစစ်ကောင်စီကိုတိုက်တဲ့ခါမှာတော့ကျွန်တော်တို့ကစစ်ကောင်စီကျွန်တော်တို့ဘာတွေပဲတာလုံကျွန်တော်တို့ပဲတိုက်နိုင်နေဆိုတော့ကျွန်တော်တို့လူငယ်တွေရဲ့စိတ်ကြောင့်လို့ကျွန်တော်တို့ကလွယ်လွယ်ကူကူပဲအဲ့ဒီအခက်ခဲတွေစင်ခုံမှုတွေကိုကြော်လွှားတော်တာပါပဲ
စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်တာပေါ့နော်နေမြေတွေကိုသိမ်းယူတဲ့နေရာမှာဒီဒေသခံအရပ်သားတွေရဲ့လုံခြုံရေးကိုရောမိုးကုတ်ဗျူဟာအနေနဲ့ကဘလို့ထက်တွက်လဲရှင်
အရက်သားပြည်သူတွေကအစိုးရကကျွန်တော် remind လုပ်တယ်ဗျ။နော်ဒီမိုးကုတ်ကြီးကိုစပြီးမသိင်ခင်ကတည်းကကျွန်တော် remind လုပ်တယ်။မိုးကုတ်ကိုသိင်ယူရောမယ်။တချို့ရွှေ့တဲ့လူတွေကတော့ရွှေ့ကြတယ်ဗျ။ဒါပေမဲ့တချို့မိုးကုတ်ဒေတာကန်တွေအများစုကတော့ဗာလဲဆိုတော့သူတို့ကအဲ့လောက်ကြီးကျယ်ကျယ်နဲ့ဖြစ်မယ်လို့မယူဆထားဘူး။မသိထားတဲ့အဲ့ဒါသူတို့ပော့ကြတာပေါ့ဗျာ။ဒါပေမဲ့ဒါကလည်းပြည်သူတွေကဒီလိုမျိုးမိုးကုတ်ပြည်သူတွေကအခုမှနှစ်ခုတူတူကြီးကျယ်ကျယ်ဖြစ်တာမြင်ဘူးလား။အဲ့တော့သူတို့စိတ်ထဲမှာလည်းကျွန်တော်ဟိုအပြစ်လို့တော့မခံစားရပါဘူးသူတို့အဲ့လိုမျိုးဖြစ်သွားတဲ့ခါမှာစိုးရင်ကြတာတောင်းကြရတာရှိတာပေါ့လမ်းပြည်သူတွေကောက်ခွဲဖို့တချို့ဆိုရင်ကျွန်တော်တို့ဒီဟိုစစ်ပေးဆောင်နေအခုဆိုရင်ကျွန်တော်မိုးကုတ်ကနေပြီးတော့မှဒီစင်ကူးတပိတ်ချင်းဘက်ကိုဆင်းလာတယ်ဒီစင်ကူးတပိတ်ချင်းဘက်ကရှိမြပြည်သူတွေရတယ်တော့ဒီမိုးကုတ်ကစစ်ဆောင်နေကိုအများကြီးကူညီပေးနေတယ်နော်အကာအကွယ်အကူအညီတွေအများကြီးပေးနေပါတယ်နော်အဲမိုးကုတ်မြို့ထဲမှာတော့လည်းအဲ့လိုပဲကျွန်တော်တို့ပြည်သူတွေဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်စစ်ဘက်ဆိုင်ရမှာဆိုရင်လက်နက်ကြီးကျေးလာလေးရင်းလိုင်းဘယ်လိုကာကွယ်ယူရမယ်ဆိုတာကိုကျွန်တော်တို့အမြဲတမ်းပညာပေးနေပါတယ်လို
့စစ်အာဏာသိမ်းပြီး3နှစ်တာကာလအတွင်းတပ်အင်အား1000ကျော်ရှိလာပြီဖြစ်တဲ့မိုးကုတ်ဗျူဟာတပ်ဖွဲ့ကို2020ခုနှစ်ဧပြီလကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလူငယ်ပညာတတ်တွေဦးဆောင်ခဲ့တာလို့ကိုဝင်းမိုးကျော်ကအခုလိုပြောပါတယ်
လူငယ်ပညာတတ်တွေအများကြီးပါပါတယ်ဗျဟုတ်ဒေါက်တာတွေเนาะကျွန်တော်တို့ဒီကျောင်းဆရာတွေကျွန်တော်တို့ဒီအမှတ်တင်းတင်းနဲ့ရင်းဆိုရင် ကျွန်တော်တောင်းဝင်ကန်လည်းចောင်းဆရာပဲတရင်မှုကလည်းចောင်းဆရာပဲခွဲမှုတွေလည်းចောင်းဆရာပဲဗျာဟုတ်အဲ့လိုမျိုးဟိုလူငယ်ပညာတတ်တွေအများကြီးပါပါတယ်ဟုတ
်အညာဒေတာစကိုင်းကအခြေအနေမှာတော့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းအရှိန်အဟုန်ရိုက်ခတ်မှုရှိနေတာနဲ့ပတ်သက်လို့96 soldier ရဲ့စီရေးတာဝန်ခံရဲဘော်မန်လီက VOA ကိုခုလိုပြောပါတယ်
အော်ခုကျွန်တော်တို့ဒီမှာ1027ကာလမှာတိုက်ရင်တိုက်ပွဲဆိုရင်တော့ကျွန်တော်တို့တွက်ကတော့ဆက်ဆက်မှုရှိရပေါ့ဗျာရှိရဆိုတာဥမာပြကျွန်တော်တို့ဒီဘက်မှာရှိရရှူမြို့နယ်မှာရှိရပြည်ပတွေအောင်တင်းလို့ရှင်ဒီလိုလေချောင်းကလေချောင်းတက်ခိုက်မှုကအများနဲ့လာများတယ်ဗျာဒီကာလမှာတို့ဗျာလေချောင်းတက်ခိုက်မှုကထချင်းမလာနိုင်ဘူးပြီးလို့ရှင်သူတို့စစ်ကြောင်းထိုးပြီးတော့သူတို့ရဲ့အထိုင်တက်တွေကိုလက်နဲ့ခဲရန်နေဒီရိတ်ခါရင်ဖြစ်တင်းမထားရင်အတွက်ကျွန်တော်တို့တိုက်ပြီးဆိုလို့ရှင်လေသူတို့အနေနဲ့ဗျာချက်ချင်းစစ်ကူလာနိုင်မှုချက်ချင်းမလွယ်ဘူးဗျာအဲ့လိုချင်းလို့ရှိရပြကျွန်တော်တို့ပုံမှန်လေ1027ကဖြစ်နေတဲ့အတွက်ကျွန်တော်တို့လည်းအဲ့အတွက်တက်ရှိလို့ချောင်းရတာပေါ့ဗ
ျ96 soldiers အဖွဲ့ကို2020ခုနှစ်အောက်တိုဘာလမှာကရင်ပြည်နယ်မှာဖွဲ့စည်းခဲ့တာဖြစ်ပြီးစစ်ကောင်စီကိုတော်လှန်နေတဲ့နယ်မြေတွေကိုလှည့်လည်သွားလာနေတဲ့စစ်ရေးအရအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်လက်ရှိရွှေဘိုမြို့နယ်ကိုရောက်ရှိနေပြီးဒေသခံတော်လှန်ရေးလက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းတိုက်ပွဲဝင်နေတဲ့အခြေအနေကိုတော့ရဲဘော်မန်လေးကအခုလိုပြောပြပါတယ်
ဒီရှူမျိုးနေမှာဆိုလို့ရှိရင်တော့ဗျာဒီပူဇော်တိရွာတွေပေါ့ဒီဒေတာကန်ပြူတွေနဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ထားတဲ့ရွာများတယ်ဗျာအဲများပြီမလဲကျန်တဲ့စစ်ကောင်စီရှိတဲ့နေရာနဲ့ပြူရှိတဲ့နေရာလွဲပြီးတော့ကျန်တဲ့နေရာတွေအကုန်လုံးကတွေက local PDF တွေတိုင်းရင်းတစ်ဖွဲ့တွေပတ်ကပ်ပါပါပါရအားလုံးပေါင်းပြီးတော့ PDF တွေရဲ့ထိန်းချုပ်မှုအောင်ပါတယ်တော်များရှိရပေါ့ဗျာခုဆိုလို့ရှိရင်ရှူမျိုးထဲမှာပဲဒီမျိုးပတ်ချက်လေးမှာတော့စစ်တပ်ကထိုင်ထားရတယ်ဒါပေမဲ့မြို့ကိုကျော်ပြီးဆိုတာနဲ့သူတို့စခန်းတွေကိုရာကွင်းလို့ရတယ်ဝိုက်လို့ရတယ်ကျန်တဲ့နေရာဒေသအားလုံးက PDF တွေရဲ့ထိန်းချုပ်မှုအောက်မှာပဲရှိရဗျာ
အဲ့တော့ဒီရဲဘော်မန်လီတို့ကအဲ့ဒီရွှေဘိုဘက်မှာတိုက်နေတဲ့အခြေအနေမှာရောဘလို့အခက်ခဲစိန်ခေါ်မှုတွေရှိနေလဲရှင
်ပထမဦးဆုံးတိုက်ပွဲတိုက်မယ်ဆိုလို့ရင်ကျွန်တော်တို့ကြုံတွေ့ရတော့ဗျာလက်နက်ကဲရန်ပေါ့ကျွန်တော်တို့မှာဗျာအလိုဒီလိုလောက်ချင်းလေးတစ်ခုလည်းနဲ့ကိုမှရှိရပစ္စည်းတွေနဲ့အားလုံးစုပေါင်းပြီးတော့ဗျာဒီမှာရှိရမြေကြီးမှာရှိနေတဲ့ဖွဲ့စည်းပေါင်းပြီးလုပ်ဆောင်ကြရတယ်ဗျာဒါပေမဲ့ကျွန်တော်တို့မှာတနခင်ကပြည်သူမှုကျွန်တော်တို့မှာအကန့်အသတ်ရှိတယ်ဗျာဒီရဲဘော်တယောက်ကိုကြီးဘလောက်တနကြီးဆိုလို့ရှိရင်လည်းတနကြီးကအပီးဆိုလို့ရှိရင်ဘယ်နှကိုဗျာ79ဆိုလို့ရှိရင်လည်းအီဗနတီပေါ့ကျွန်တော်တို့ကအဲ့ပထမဆုံးပြဿနာတော့တနခင်ပြဿနာပဲ
အဲ့ဒီဘက်အဲ့ဒီဒီအညာဘက်မှာရှိနေတဲ့ဒီစစ်ကောင်စီကိုထောက်ခံတဲ့ပြူရွာတွေနဲ့ဟိုတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော်လန်ရေးတပ်ဖွဲ့တွေဘက်ကရောအကြဆုံးပိတ်ဆက်မှုတွေကဘယ်လောက်ထိရှိလဲရှင
်ပိတ်ဆက်ရမှုတွေကတော့ကျွန်တော်တို့အနေနဲ့ဗျာဒီမှာတကယ်လို့တိုက်ပွဲတိုက်ပြီးလို့ရှိရင်ကျွန်တော်တို့ကဟိုစေယုံစေကန်းဗျာအနီးနားမရှိဘူးပြီးလို့ရှိရင်ဒီစစ်ပွဲအတွင်းမှာအလွယ်တကူခေါ်သွားလို့ရတဲ့စစ်တပ်ဖွဲ့တွေဗျာကျွန်တော်တို့အနေနဲ့ဟိုကောင်းကောင်းမွန်မွန်လုပ်မထားနိုင်ဘူးပေါ့ကျွန်တော်တို့ရဲဘော်တွေကိုစစ်တင်တန်းပေးထားတာမျိုးပါဗျာတကယ်တိုက်ပွဲတွေမှာမလုံလောက်ဘူးဗျာနောက်မှာစေးဖွဲ့နဲ့စနေတကြအဲ့လိုစင်ထားမျိုးမရှိတော့ကျွန်တော်ရဲဘော်ဒီတစ်ခေါက်ထိတာတော့ဗျာနည်းနည်းအသက်အန္တရာယ်ဆိုရင်ရလို့မို့တစ်ခါလေအဲ့လိုကြဆုံနေပေါ့ဗျာထိရများလို့တချို့ပွဲမှာဆိုလို့ရှိရင်ဗျာပေါင်မှန်ပေါင်ဝဲမှန်ပြီးတော့တွထွက်လွန်တာတွေဗျာလက်မောင်းကိုဝဲမှန်ပြီးတော့တွထွက်လွန်တာတွေလက်နဲ့ကြီးသာထိပြီးတော့တွထွက်လွန်တာတွေပေါ့ဗျာအဲ့အရာတွေကတော့ကျွန်တော်တို့အတွက်အဓိကဆုံးရှုံးနေရတဲ့အရာတွေပေါ့
ရွှေဘိုဘက်မှာစစ်ကောင်စီထောက်ခံတဲ့ပြူရွာတွေနဲ့တိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြူရွာတွေဘက်ကတုံ့ပြန်ချက်ရဖို့ VOA ကစူးစမ်းဆက်သွယ်နေစေဖြစ်ပါတယ်။အခုအညာဒေတာကတိုက်ပွဲတွေမှာတော့လက်ရှိတစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းနဲ့စစ်ရေးအရာထိဆက်လှုပ်ဆောင်မှုမရှိသေးပေမဲ့မကြခင်အနာဂတ်မှာထိဆက်ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်မယ်လို့မျှော်လင့်ကြောင်းရဲဘော်မန်လီကပြောသွားပါတယ်ရှင
်။1027စစ်စင်ရေးအပိုင်းနှစ်ပေါ့ဗျာ။အပိုင်းနှစ်ပြန်စတဲ့အခါမှာတော့ကျွန်တော်တို့အညာမှာရှိနေတဲ့ဒီဒီကျင်းမရှိနေတဲ့ local တွေတိုင်းရင်းတစ်ဖွဲ့နေနေဗျအချိန်တော့ကျွန်တော်တို့လည်းရှားတာပေါ့ဒါတော့ဗျာကျွန်တော်အမြင်ပေါ့ဗျာပြီးရင်ကျွန်တော်တို့ဘက်ကမြန်1027ကကျွန်တော်တို့စိုင်းတိုင်းတီမြန်တက်ရောက်မလားပေါ့ဗျာအယောက်ရီမြစ်အရှိကမ်းပဲသူကလှုပ်ရှားမလားအယောက်ရီမြစ်နောက်ဘက်ကလှုပ်ရှားပြီးတော့တနက်ဒီပါတွေပေးခဲ့တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တော့ကဟိုအထင်ပြေဆုံးပေါ့ဗျာ
ဘတ်စင်မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုမတ်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ်
ဒီကနေ2024ခုနှစ်ဇူလိုင်လ14ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့တင်ဆက်ပေးနေပါတယ်။အခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။စံတော်သားတင်းကျုပ်ဥက္ကဋ္ဌနဲ့စံနှုန်းငန်းရှင်တွေဖန်ဆီးစစ်ဆေးခဲ့ပြီးနောက်ပိုင်းဗန်ဥက္ကဋ္ဌတွေနဲ့ဗန်တာဝန်ရှိသူတွေနေပြည်တော်ကိုခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီချိန်ထဲမှာပဲဗန်ဒီမှာငွေလိုသလောက်ထုတ်ယူမရတော့ဘဲအကန့်အသတ်နဲ့သာထုတ်ယူရတဲ့သတင်းတွေလည်းထွက်လာပါတယ်။ဒီလိုသတင်းတွေကြောင့်ဈေးကွက်ထဲမှာကမောက်ကမအကန့်အသတ်နဲ့သာထုတ်ယူရတဲ့သတင်းတွေလည်းထွက်လာပါတယ်။ဒီလိုကမောက်ကမဖြစ်နေတဲ့အကြောင်းကိုတော့ဆောင်းပါရှင်ပြည်သွေးနိုင်ငံကကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေဘန်တွေပုံမှန်မလဲပတ်နိုင်ရင်စီးပွားရေးလည်းပုံမှန်လဲပတ်နိုင်တော့မှာမဟုတ်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာပြည်သူတွေရဲ့အခြေအနေတွေကတော့တပူပေါ်နှစ်ပူဆင်းလို့ပဲပြောရမလားငွေပူရကင်းမအောင်လို့ပဲဆိုရမလားမပြောတတ်တော့လောက်အောင်ပါပဲအခြေခံစားသုံးကုန်တွေဖြစ်တဲ့ဆန်စီအသားငားနဲ့ဟင်းသီးဟင်းရွက်ဈေးတွေအဆမတန်တက်တယ်မြန်မာကျပ်ငွေတန်ဖိုးကထူးကြငွေကြေးကဖောင်းပွားအလုတ်ကင်ခွင်လန်းကနဲပါလာအိမ်တော်စုတွေဝင်ငွေကကျဆင်းအသုံးစရိတ်တွေကအရင်ကတည်းက3 4ဆမြင့်တက်လာဒီလိုအခြေအနေတွေကြောင့်အခြေခံလူတန်းစားတွေရဲ့ဘဝဟာမငတ်ယုံတမဲရုန်းကန်နေရချိန်မှာလူနေထူထပ်ပြီးစီးပွားရေးအချက်ချာကျတဲ့ရန်ကုန်မြို့မှာကာလဝမ်းရောဂါဖြစ်ပွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်လက်တော်စစ်ကောင်စီလက်အောက်မှာကျန်းမာရေးဝန်ဆောင်မှုတွေကညံဖျင်းဆရာဝန်သူနာပြုနဲ့ကျန်းမာရေးလုပ်သားအင်အားကမလုံမလောက်စေဝါတွေကဝေမရဖြစ်နေချိန်မှာကူးစက်ယောဂါဖြစ်တဲ့ကာလဝမ်းယောဂါရဲ့အန္တရာယ်နဲ့ကြုံတွေ့နေရတာကြောင့်ရန်ကုန်မြို့နယ်ပြည်သူတွေကြားမှာစိုးရိမ်ပူပန်မှုတွေမြင့်တက်နေတယ်လို့အေယာဝတီသတင်းဌာနရဲ့ရုပ်သံသတင်းတပုတ်မှာဖော်ပြထားပါတယ်။ဆန်ပါဝင်အခြေခံစားကုန်တွေသာဈေးတွေထိုးတက်နေတာမဟုတ်ပါဘူး။ဈေးဝဈေးတွေကလည်းခေါင်ခိုက်နေတယ်လို့ဆိုကြပါတယ်။တချို့ဈေးတွေကဈေးသာရှိပြီးဈေးကမရှိဝယ်မရဘူးဆိုတဲ့အတန်းတွေလည်းကြားနေရပါတယ်။ကင်စာသမားတူတောက်နေရတဲ့တလစာဈေးဘူးဟာ16သိန်းကျပ်လောက်ကုန်ကြတယ်။ငွေရှိပေမဲ့ဈေးကဝယ်မရဘူးလို့ထင်ရှားတဲ့စာရေးဆရာတူကဆိုရှယ်မီဒီယာမှာရေးသားထားတာတွေ့ရပါတယ်။နာရာရှိဝေဒနာသမားတွေဖြစ်တဲ့ကင်စာရောဂါကုသနေရသူတွေကြောက်ကပ်ပုံမှန်ဈေးနေရသူတွေဟာဒုက္ခရောက်ဆုံးဆိုကြပါတယ်ကြောက်ကပ်ဆေးတဲ့ဆေးတွေပြတ်နေတာကြောင့်ကြောက်ကပ်ပုံမှန်ဆေးနေရသူတွေဟာအသက်ဆုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေကြရတယ်လို့ရန်ကုန်မြို့ကဆရာဝန်တူကပြောပါတယ်မြမပြည်သူတွေရဲ့လက်ရှိအနေအထားဟာအနေခက်အသေးခဲလို့ဆိုရမယ့်အနေအထားမျိုးပါဒီလိုအချိန်မှာပဲစီးပွားရေးကဏ္ဍမှာအရေးပါတဲ့ဘန်တွေရဲ့တာဝန်ရှိသူတွေကိုနေပြည်တော်မှာခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေဗန်အငွေတွေကိုလူတလောက်ထုတ်မရပဲအကန့်အသတ်နဲ့သာထုတ်ယူရတဲ့သတင်းတွေကြဲကြဲပြတ်ပြတ်ထွက်ပေါ်လာပါတယ်။ဇူလိုင်9ရက်နေ့ BBC မြန်မာပိုင်းသတင်းမှာပုဂ္ဂလိကဗန်တွေကလူတစ်ယောက်ကိုတရက်ကျပ်10သိန်းကနေသိန်း90အထိသာထုတ်ပေးတဲ့အကြောင်းမနေ့ပိုင်းနဲ့ညနေပိုင်းတောင်ထုတ်ပေးတဲ့ပမာဏမတူတဲ့အကြောင်းမနေ့ပိုင်းမှာတစ်ယောက်ကိုသိန်း30ထုတ်လို့ရပြီမဲ့ညနေပိုင်းမှာ10သိန်းသာထုတ်လို့ရတဲ့အကြောင်းဗန်ကရှိတဲ့ငွေကြေးအပေါ်မူတည်ထုတ်ပေးနေတဲ့အကြောင်းရန်ကုန်မြို့ကပုဂ္ဂလိကဗန်ကြီး၄ခုရဲ့အခြေအနေကိုစုံစမ်းဖော်ပြထားတဲ့သတင်းကိုတွေ့ရပါတယ်။ဒါအပြင်ဆီယာနာသိမ်းပြီးနောက်ပိုင်းဖွင့်ရတဲ့ special account တွေဟာလူတော်ထုတ်ယူခွင့်ရှိရာကနေအခုအခါမှာတော့အကန့်အသတ်နဲ့သာထုတ်ယူခွင့်ပြုတော့ကြောင်းလဲ BBC သတင်းမှာဖော်ပြထားပါတယ်။အလားတူပါပဲဇူလိုင်9ရက်နေ့မှာဖော်ပြခဲ့တဲ့ဗန်များကိုဗဟုဗန်ငွေထုတ်မပေးနိုင်တော့ဆိုတဲ့ ARD သတင်းဌာနရဲ့ဆောင်းပါးမှာဗဟုဗန်ကဗန်တစ်ခုကိုတရက်3,500ကျပ်သာထုတ်ပေးတဲ့အကြောင်းဒါအပြင်ဘူဘန်ကဇွန်လနောက်ဆုံးပတ်မှာထုတ်ပြန်ခဲ့တဲ့ Digital ငွေပေးချေမှုဆိုင်ရာထုတ်ပြန်ချက်နောက်ပိုင်းဘန်တွေဟာ Digital ငွေပေးချေမှု Online ငွေပေးချေမှုနဲ့လုပ်ငန်းရှင်တွေရဲ့ငွေလွှဲပြောင်းမှုတွေကိုကန့်တတ်ခဲ့ကြောင်းလုပ်ငန်းရှင်တွေ Online ငွေပေးချေမှုကိုအများဆုံး300,000အထိသာပြုလုပ်နိုင်ကြောင်းဖော်ပြထားပါတယ်ဒါအပြင်ကမ္ဘောဇာ ARD အပအဝင်ထိတ်တန့်ဗန်ကြီးတွေရဲ့တာဝန်ရှိသူတွေကိုနေပြည်တော်ခေါ်ယူစစ်ဆေးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းမှာအခုလိုဗန်တွေရဲ့ငွေထုတ်ပေးမှုကိုကန့်တတ်လာတာဖြစ်တယ်လို့ ARD သတင်းကဆိုပါတယ်။ဒါပေမဲ့ပြင်ပဈေးကွက်ထဲမှာငွေသားလူချင်းရင်3,000ကို
ခုနှစ်တောင်းကျပ်ပေးရတဲ့မောင်ကူဈေးကွက်ပေါ်လာတဲ့အကြောင်းလေး ARD ဆောင်းပါးမှာဖော်ပြထားပါတယ်ဇူလိုင်10ရက်ခေတ်သစ်မီဒီယာသတင်းမှာတော့ရိုးမပန်ဥက္ကဋ္ဌဦးသိန်းဝေ CEO ဥပမောင်စိန်အပါအဝင်ရိုးမပန်ဒါရိုက်တာကိုဦးကိုငွေကြေးခေါ်ချမှုနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းကိုဖော်ပြထားတာလည်းတွေ့ရပါတယ်ဇူလိုင်10ရက်နေ့ VOA ရဲ့စစ်ကောင်စီဘဏ်အစည်းအဝေးခေါ်ယူမှုအပေါ်သုံးသက်ချက်သတင်းမှာလည်း ဘဏ်ဥက္ကဋ္ဌတွေကိုလျှို့ဝှက်အစည်းအဝေးခေါ်ယူတဲ့သတင်းပေါက်ကြားပြီးတဲ့နောက်ကမ္ဘောဇာဘဏ်ရဲ့ online banking တစ်ခုလုံးရပ်သွားတယ်လို့ဖော်ပြထားတာတွေ့ရပါတယ်။ဒါအပြင်စီးပွားရေးလုပ်ငန်းရှင်တူကဘဏ်ဥက္ကဋ္ဌတွေနာယကတွေဘဏ်တွေမှာတာဝန်ရှိတဲ့ထိတ်ဆုံးကလူတွေကိုခေါ်တယ်ဆိုတော့ထင်ကြေးမျိုးမျိုးနဲ့လူတွေကပို့ပြီးတော့ shock ဖြစ်သွားကြတယ်။ဈေးကွက်ထဲမှာအကုန်လုံးကမောက်ကမတွေဖြစ်ကုန်တယ်လို့ပြောကြောင်းလဲ VOE သတင်းမှာဖော်ပြထားပါတယ်။ ခေတ်သစ်စီးပွားရေးစနစ်မှာဘဏ်လုပ်ငန်းတွေကအဓိကကျတဲ့စီးပွားရေးဝန်ဆောင်မှုတွေပေးနေတာပါ။ဘဏ်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်ရင်စီးပွားရေးလဲပတ်မှုဟာလဲဘယ်လိုမှပုံမှန်ဖြစ်နိုင်စရာမရှိပါဘူး။ထို့အတူပါပဲဈေးနှုန်းဆိုတာကလည်းရောင်းလိုအားဝယ်လိုအားအပေါ်မှာဈေးကွက်ကတတ်မှတ်တာပါ။ဈေးနှုန်းဆိုတာအမိန့်ပေးပြီးတတ်မှတ်လို့ရနိုင်တဲ့အရာမဟုတ်တယ်လို့လုပ်ငန်းရှင်တွေက Kamsu, Ashe Germany, Yugoslavia, Poland, Hungary, Romania, Asashide, Ashe Uroba, Nangandri, Tatanguya, Kuza, Jokala, Rima, Anachin, Suya, Ripu, Legeja, Nangandri, Pugwegejada, Mamija, Mava. Leshi, Shane Riga, Bojo Muji Meon, Usone, Sikong Siha, Nangaye, Siwa Yugu, Tote Alma Sutane, Pongman Leba on Don, Swansong Nai, Mishibu Sura, Lebiama Saint Wadalu, Ado Tin Shani Babi. Alaru Babe, Nangaye Yale, Makaindue, Mapishin Nando Usura, A Shayon Pianade, Pirinsim Miga, Tete Piani Babi. Sikong Sigo, Diana Pidurim Sutane. A saying Sam, yes, he may talk and get it. The yoga down, a low machido, Sura, Tamara, dancing yet, so lana seconde yet, the yobi, kissing, and pima, the rendry, portuella relu, Gaba media riga, taupia, yida la jada, duini yabare. Dajon, Anna dancing on the ya, mere gander see majone, do you do it and such on him as soin, Sanji lila do the weban jadalu, ja shonang at the kusi, Malema do yashi duanang de surago, the rebuke demare. Dajon lay, Paul Greeninger, Sikonsiha, Turum and Nayen, Turum Ochoyayen, a conongo Piercy Pime, Sure, Chenka Mumune, Low Sound Nidelu. Yakin Bina Mia Baima, Bari and Manage Pinny the Lay, Sure, Song Bama, Mache B, Yita Tabar, Kamia.
Kabami ma media mingwenganago, pidwinanga ten subbigger up pibare, gurukaro, mingwenja masu mia season good and subbimava, didabamara, bimu zone, took up and lay when it may be the miasu accounting at in subbitabare, Manega starting at El Nino Pisendia, now said where Uru Yadi Berego, Pidure Kanzani as a pibare, Mo Une Mule, Kalari, my pillage, Yeji, Shamu bien, Wayogarigo, Pidure Yensai Nijabare, teaching in a pada video, I stream in my good but mingwenja masuma.
ไปชาพบกับต่อมาဖြစ်ပါတယ်ခင်ဗျာမနစ်ကစတင်ခဲ့တဲ့အဲနီညိုဖြစ်စဉ်တွေရဲ့နောက်ဆက်တွဲရာသီဥတုပေးတွေကိုပြည်သူတွေခံစားနေရဆဲဖြစ်ပါတယ် မိုးဦးနဲ့မိုးလေကာလာတွေမှာဖြစ်လေရှိတဲ့ရေကြီးရေရှမ်းမှုပြင်ဝမ်းယောဂါတွေကိုပါပြည်သူတွေရင်ဆိုင်နေကြရပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီး ISB မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျင်းမှတ်စုမှာအကြောင်းအရာအခြေပြုပိုင်းခြားဖော်ပြသွားပါမယ်လက်နက်ကင်ပဋိပက္ခတွေရဲ့အလယ်မှာမြန်မာပြည်သူတွေဟာတဘာဝဘေးယောဂါဘေးနဲ့ စီးပွားရေးချွတ်ချုံကြမှုကိုတပြိုင်နက်ခါးစီးခံနေရပါတယ်။ကချင်ပြည်နယ်၊စကိုင်း၊မကွေးနယ်၊မန္တလေးတိုင်းအပါအဝင်နိုင်ငံရဲ့နေရာတချို့မှာရေကြီးရေရှမ်းနေပါတယ်။တနိုင်ငံလုံးကမြို့နယ်ပေါင်း၄၅မြို့နယ်လောက်မှာရေကြီးရေရှမ်းမှုကြုံရနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားတာပါ။ စစ်ကောင်စီက social media ကိုကန့်သက်ထားတာကြောင့်လိုအပ်တဲ့သတင်းအချက်အလက်တွေအချိန်နဲ့တပြေးညီမရနိုင်ခဲ့ကြပါဘူးစစ်ရှောင်ရတဲ့ပြည်သူတွေဟာအခုတခါရေဘေးကနေလဲပြေးနေရတယ်လို့စိုက်ခင်းတွေလဲပျက်စီးရပါတယ်ဇာတိဥတုဘေးတွေနဲ့တူပြင်းထန်ကာလဝန်ရောကလည်းလူနေထူထပ်တဲ့ရန်ကုန်မြို့တော်မှာပြန့်နှံ့နေပါတယ်ဇူလိုင်လဇန်ပိုင်းကစတင်ပြီးရန်ကုန်ကမြို့နယ်တချို့မှာစတင်ပြန့်နှံ့ခဲ့တာပါအခုဖြစ်တဲ့ကာလဝန်ရောဂါဟာလူသေဆုံးတဲ့အထိဖြစ်နိုင်တယ်လို့ဆိုပါတယ်ဇူလိုင်17ရက်အထိလူဦးရေ300ကျော်ကူးစက်ခံခဲ့ရပါတယ်လူသေဆုံးသူမရှိသေးဘူးလို့တော့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံရဲ့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာအာဏာသိမ်းပြီးနောက်ပိုင်းမှာကြီးကြီးမားမားယိုယွင်းနေခဲ့တာပါ ISP မြန်မာရဲ့အချက်အလက်တွေကမြို့နယ်130မှာရှိတဲ့မြို့နယ်ဆေးရုံတွေရဲ့တဝက်လောက်မှာဝန်ဆောင်မှုမလုံလောက်မှုတွေရှိနေပါတယ်နိုင်ငံတဝမ်းမှာစစ်ပွဲတွေပြင်းထန်နေတဲ့အပြင်ဥတုရာသီဘေးနဲ့ရောဂါပိုးဘေးတွေကြောင့်မြမလူအဖွဲ့အစည်းပေါ်တက်ရောက်မှုကြီးမားစေပါလိမ့်မယ်မြမလူအဖွဲ့အစည်းဟာအဲ့ဒီလိုလူမှုဒုက္ခတွေကြောင့်ရုန်းကန်နိုးထနိုင်စွမ်းချိနဲ့နေတာပါအကျိုးဆက်ဖြင့်နိုင်ငံရေးတရားဥပဒေစိုးမိုးရေးနဲ့လူမှုစည်းဝါးဂေယစနစ်တစ်ခုလုံးမှာပြဿနာတွေတိုးလာနိုင်ပါတယ်လက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေရှင်တန်ရက်တီရေးနဲ့တော်လှန်ရေးလုပ်ငန်းစဉ်တွေအပေါ်လဲတက်ရောက်စေနိုင်ပါတယ်ပြည်သူကိုကူညီကယ်ဆယ်ရေးနဲ့မိမိတို့အဖွဲ့အစည်းရှင်သန်ရည်တည်ရေးတို့အကြားပြားများဖွဲ့ရပါပဲ
ISB မြန်မာရဲ့မြင်ကွင်းကျဲမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မဟိတလာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်စာသက်ရေးပြတော့မှာမဟုတ်ဘူးလို့ရေးလာပြီးတော့တကယ်လဲစာမရေးတော့တဲ့အမနေကောင်းပါရဲ့နော်နာမည်တော့ဟိုတယ်လုံးတော့ထည့်မပြောနဲ့ဆိုလို့ဒီခါလဲထည့်မခေါ်လိုက်တော့ပါဘူးအခုစာပြန်ရေးလာတာတွေ့ရလို့ကျေးဇူးတင်ပါတယ်သူတူတူလေးပဲရေးလာတာပါမင်္ဂလာပါ VOE တဲ့ဒီရက်ပိုင်းထဲမှာမြန်မာပြည်သူတွေရဲ့ကြီးမားတဲ့စိန်ခေါ်မှုတွေမြန်မာနိုင်ငံရဲ့သတင်းတွေကိုပတ်ပေါင်းစုံကနေအချိန်နဲ့မျှတောင်းဆက်အောင်တင်ဆက်ပေးနေတဲ့ VOE ရဲ့သတင်းတွေကိုအာရုံစိုက်ပြီးတော့နားထောင်နေရပါတယ်လမ်းပြောင်းနေရသူဖြစ်လို့ VOE ကျေးဇူးပါ VOE မိသားစုတွေအားလုံးကျန်းမာကြပါစေတဲ့ဟုတ်ကဲ့ပါအမလည်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပါတယ်ရှင်အစီအစဉ်လေးတစ်ခုအကြံပြုချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Moonlight ဆိုတဲ့သောရရှင်မှာကျွန်တော်တို့မြန်မာနိုင်ငံသားအများစုပညာရေးမှာလူများစုကအထက်တန်းမအောင်ကြတာများလို့ကျွန်တော်တို့30အရင်ပတ်ဝန်းကျင်နေဘွဲရတွေလည်းတော့ရှိပါတယ်တဲ့ဒါပေမဲ့အတွေ့အခေါ်ပိုင်းကတိတ်ပြီးတော့မမြင့်ပါဘူးဒါကြောင့်မလို့နိုင်ရှင်ချက်တစ်ခုအနေနဲ့နိုင်ငံတကာကကလေးလူငယ်အရွယ်ပေါင်းစုံကိုခေါင်းစဉ်နေနေကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့သူ့အမြင်သူ့ရဲ့အတွေ့စသဖြင့်ရွှေနှွေးနိုင်ရှင်ကြပုံလေးတွေကိုအစီအစဉ်တစ်ခုအနေနဲ့မြင်ရခြင်းပါတယ်လူငယ်တွေအတွေ့အခေါ်မြင့်လာစေခြင်းလို့ပါဒီစီစမလူတန်းစားမှုရဲ့ပါဝင်နိုင်ရင်အတွေ့အခေါ်တွေတိုးတက်လာနိုင်ပါတယ်လို့မြင်မိပါတယ်ဆိုပြီးတော့အကြံပြုစာရေးလာပါတယ်ရှင်။ဟုတ်ကဲ့ပါ program idea ပေးလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်မြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါတယ်နော် ဒီထဲကစာရေးတွေမှာတော်ရရှင်တယောက်ရဲ့စာရှည်တစ်စောင်ကိုဖော်ပြပေးကြပါတယ်စာကတော်တော်လေးရှည်လို့ကျွန်မတော်တော်လေးကိုခြုံထားပါတယ်เนาะဒီတော်ရရှင်ကကျွန်တော်ကတက်မတော်ကွန်ပျူတာနဲ့နှိပညာသိပ္ပံကျောင်းဆင်းတက်မတော်သာဟောင်းတူပါတယ်နှိပြီးတော့မှတာဝန်ထမ်းဆောင်ခဲ့ပူပါတယ်ကျွန်တော်တက်မတော်ဗိုလ်ချုပ်တွေနဲ့နောက်ပိုင်းတိုင်း
တိုင်းမှုကိုဥတည်ပြီးတော့စကားတစ်ခုလောက်ပြောချင်ပါတယ်ဆိုတော့စာရှည်တစ်စောင်ရေးလာတာဖြစ်ပါတယ်အင်တာနက်ကိုတည်ထားပြီးဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံမြန်မာလူမျိုးတွေကိုမြောက်ကိုရီးယားလိုအုပ်ချုပ်နိုင်အောင်မယ်လို့ယုံကြည်လာလာမေးချင်ပါတယ်ဘလို့ပဲဆိုဆိုလက်ရှိဖွဲ့စည်းပုံနဲ့ဆက်အာဏာရှင်စနစ်ဟာခင်ဗျားတို့တပ်တန်းမကုန်ခင်ခင်ဗျားတို့မသိခင်ပျက်စီးမှမဟုတ်ချမလွ ဦးမယ်လို့ထင်နေပါလားဗိုလ်ချုပ်တွေတိုင်မှုတွေအနေနဲ့လုပ်ပိုင်ခွင့်တွေအများကြီးပါလက်ရှိဗိုလ်မှူးချုပ်အဆင့်တွေတည်ကြတာစစ်ရှုံးတဲ့ဗိုလ်မှူးချုပ်တွေလည်းဖမ်းခံရတာတွေသိမှာပါတိုက်ခိုက်ရေးစစ်သည်ပေါ်အကောင်းဆုံးတွေလက်တလုံးရောက်ရှိနေတဲ့ရည်ရွယ်ဌာနချုပ်ကိုပိုင်ဆိုင်ပြီးတော့တိုက်လျင်တချို့တဝက်ကိုခေါ်ယူအသုံးပြုနိုင်တဲ့စစ်မျက်နှာကလူတစ်ယောက်ကပြည်သူဘက်ကရက်ပြီးတော့တပ်မတော်ကိုအပြောင်းလဲလုပ်ချင်ရင်ဖြိုပြဲတပ်ဖြတ်ကြီးကဘယ်နည်းရက်တည်နိုင်ဦးမှာလဲကျွန်တော်တို့တပ်မတော်သားချင်းချင်းသိပါတယ်ပြည်သူတစ္ဆာကိုစောင့်သိပြီးတော့တိုင်းပြည်ကာကွယ်ရေးတာဝန်ကိုပဲထမ်းဆောင်လူတဲ့စစ်သားစစ်စစ်ဖြစ်နေတတ်သိရှိကြဖို့လိုပါတယ်ဗျစစ်တပ်ကသူတွေကပါလာတဲ့စီနီယာတွေကိုကြောက်ရွံ့မှုကနိုင်ငံအနာဂတ်နဲ့တားဆင်မြစ်ဆက်ကိုနလန်မထူနိုင်တဲ့အထိထိခိုက်စေပါကိုတားဆီးရပါလိမ့်မယ
်ဒီတော်ရရှင်က2018ခုနှစ်လောက်တုန်းကကျွန်တော်သုံးဘူးသမျှအကောင့်နေနဲ့ VOE ကိုအစစ်မပြတ်အားပေးခဲ့တာတနာရီစာသတင်းတွေကိုဗီဒီယိုမကြည့်ရင်တော့မှလည်းကြက်လေးတက်ပြီးတော့အမြဲနားထောင်ဖြစ်ပါတယ်ဆိုတော့စစ်ပြေးကြီးဆိုတဲ့တော်ရရှင်တမတော်ဘိုးချုပ်တွေနဲ့အနောက်ပိုင်းတိုင်းတိုင်းမှုကိုဥတီပြီးတော့စကားတစ်ခုပြောချင်ပါတယ်ဆိုတော့ဒီစာကိုရေးလာခဲ့တာဖြစ်ပါတယ်ရှင်အခုတော့ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ခင်မကောင်းလို့အကောင့်တော်မှဖော်ပြပါနဲ့ဆိုရဲတော့ရှင်က
မင်္ဂလာပါ VOE ဖွဲ့သားအလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေထို့အတူအမိမြမပြည်ကြီးလည်းစစ်မိတ်စာတွေရဲ့လက်အောက်ကအမြန်ဆုံးလွတ်မြောက်ပါစေဖွားစုလက်ထက်ကလူလျှက်စစ်မီးတွေအမြန်ပြန်ပေးနိုင်ပြီးကုံစင်းနှုံးတွေလည်းပုံမှန်ပြန်ရောက်နိုင်ပါစေလို့အခါခါဆုတောင်းလိုက်ပါတယ်ခင်မကောင်းလို့အကောင့်တော်မှဖော်ပြပါနဲ့နော်
ရင်နှောင်းအလိုမျိုးလျှက်စင်မီးအမြန်ရရှိပြီးကုံစင်းနှုံးလဲပုံမှန်ပြန်ဖြစ်ပါစေဆိုတဲ့ဒီတော်ရရှင်ဆူတောင်းလာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်တစ်ယောက်ကတော့မူဆေကတော်ရရှင်မှာသူတို့နေမှာကြုံနေရတဲ့အဖြစ်ပြက်နဲ့ပတ်သက်ပြီးတော့ခုလိုမျိုးရင်ဖွင့်စာရေးလာပါတယ်ရှင်
။မူဆေမှာပြန်ပြီးရွှဲဓမြတိုက်မှုတွေနေ့စဉ်ရဲဆဲဖြစ်ပွားနေပါတယ်။ကလေးလူကြီးမကျန်အိမ်တဲထိဝင်ရောက်ဖမ်းဆီးပြီးတိမ့်တောင်ချီတောင်းခံရပါတယ်။ဖန်စီခံသူတွေကိုလည်းဤမျိုးစုံနဲ့ညှင်းပန်းနှိပ်စက်ပြီးမိဘဆွေမျိုးတွေစီကိုဖုံးဆက်ပြီးငွေညှပ်ပါတယ်။ဆကဆကတိုင်းပြည်ကိုအုပ်ချုပ်နေရဆိုပြီးပြည်သူဘဝတွေလည်းလုံခြုံမှုမရှိပါဘူး။စီးပွားရေးလုပ်ငန်းကြီးတွေကအစအိမ်ဆိုင်တွေအစုံအဖွဲ့ပေါင်းစုံကဗိုက်ဘာကနေတမျိုးစာနဲ့တသွဲဆက်ကြီးကောက်နေကြတယ်လေ။ဆိုင်တွေအိမ်တွေပိတ်ရှောင်နေကြတာတချို့အိမ်တွေဆိုနှခါဆွဲခံရပါတယ်။အဲ့ရက်ကြောင့်လည်းတင်းရှောင်နေရပါတယ်။မူဆင်မျိုးအခြေအနေကိုမြေပြင်တည်င်းထောက်ဆီလွတ်ပြီးစုံစမ်းစီခြင်းပါတယ
်မူဆဲအခြေအနေကိုမြေပြင်တည်င်းထောက်လွတ်ပြီးတော့စုံစမ်းပေးစီခြင်းပါတယ်ဆိုတော့ဒီတော့ရှင်စာရေးတောင်းဆိုလာတာဖြစ်ပါတယ်ပြည်ပကရင်ဖွင့်လာတဲ့သူတွေထဲမှာဆိုရင်ဟိုတလောကပဲမြန်မာပြည်ကအေဂျင့်တွေစီကအလုပ်သမားတယောက်ကို30ကျော်ယူပြီးတော့ထိုင်းမှာအဆင်မပြေမကူညီဘူးဆိုတာသတိပေးခြင်းပါလေလို့ရေးလာတဲ့သောရရှင်ကိုစိုးကျော်အခုလည်းအဲ့ဒီ time မှာကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့စာတစောင်ထည့်ရေးလာပါတယ
်ကျေးဇူးပါ VOA အဖွဲ့သားအလုံးမင်္ဂလာပါလို့နှုတ်ဆက်လိုက်ပါတယ်ကျွန်တော်ကတော့ plan နေသားတယောက်ပါကျွန်တော်တို့မြန်မာနိုင်ငံကနိုင်ငံရေးမကောင်းလို့ပြည်ပထွက်အလုလုနေရပြီမဲ့အမိမြေမှာရှိတဲ့မိသားစုတွေနဲ့ခွဲလာပြီးအလုလုနေကြရတာခက်ခဲပါတယ်ပြည်ပနိုင်ငံတွေမှာလည်းမြန်မာနိုင်ငံသားဆိုအနိုင်ခံဘဝကမလွယ်ပါဘူးပွဲစားဂုတ်သွေးဆုပ်သူတွေနဲ့ရွှေပြောင်းအလုပ်သမားတွေရဲ့ဘဝကိုရင်ဖွင့်လိုက်ရပါတယ်ကျေးဇူးပါ VOA
ဒါမြန်မာပြည်မှာအခြေအနေမကောင်းလို့ထိုင်းကိုသွားပြန်တော့လေအခြေအနေကခက်ခဲပါတယ်ဆိုရဒီတော့ရှင်ရေးလာတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာအခုစစ်မှုထမ်းဥပဒေကြောင့်ထိုင်းနိုင်ငံကိုလူတွေထွက်ပြေးတဲ့ထက်ထွက်ပြေးဆိုတဲ့သတင်းတွေကိုနေ့စဉ်ကြားနေရပါတယ်နော် ထိုင်းနိုင်ငံကသရရှင်ရေးလာတဲ့နောက်ထပ်စာတစာကိုလည်းဖော်ပြပေးခြင်းမယ်နော်ဒီသရရှင်ကထိုင်းနိုင်ငံမှာအလုပ်လုပ်ရင်လာစာမပေးပေးထားတဲ့တတိမကိုတိုင်ခြင်းတာဘယ်မှာတိုင်ရမလဲမသိဘူးဖြစ်နေလို့တဲ့ဖုန်းနံပါတ်လေးရှိရင်ညွှန်ပေးပါအရင်အခက်ခဲဖြစ်နေပါတယ်အခုအလုပ်လည်းမဆင်တော့ဘူးသူတို့မှအထောက်အထားကုန်ရှိပါတယ်အဲ့ဒါလေးတစ်စိမ့်လောက်ကူညီပါဆိုတော့သရရှင်နိုင်နိုင်ရှမ်းတိုင်းရင်းသူတွေအစားဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါအဲ့မှာမဲဆောက်မှာအလုပ်သမားကူညီပေးရေးအဖွဲ့အစည်းတွေရှိပါတယ်နော်အဲ့အဖွဲ့အစည်းတွေကတော့မကြာခဏအဲ့လိုမျိုးဒီမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဒုက္ခရောက်နေတဲ့ကိစ္စရပ်တွေကိုလိုက်လံဖြေရှင်းပြီးတော့ကူညီနေတယ်ဆိုတဲ့သတင်းတွေကြားရပါတယ်ရှင်တစ်ချက်လောက်ဆက်သွယ်စုံစမ်းကြည့်ပါနော်သရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါရင်တော့အားလုံးအတွက်ပုံမကောင်းမွန်အစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်မဘေးစာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဗြိတိန်နိုင်ငံသော Fog Mew ကကော့ကနမ်ယော်လေးမှာဖိခဲ့တဲ့ဘက်ကကမ္ဘာခရုအပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်ဆလိုဗီးနီးယားနိုင်ငံမြို့တော်လူဂျာမာတော့ဒုတိယချိန်မြောက်ဒီရေဘောဗောလီဘောပွဲကိုဖိခဲ့တဲ့ဘက်ကကျင်းပခဲ့ပါတယ်ဒီလိုကမ္ဘာလွှာထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းညက်နဲ့မက်ခင်ဖြူရီတို့ကတင်ဆက်ပေးထားပါခင်ဗျာ
ဗြိတိန်နိုင်ငံ Norfolk မြို့ကကိုဟန်ရွာကလေးမှာပြီးခဲ့တဲ့သတင်းပတ်ကကမ္ဘာခရုအပြေးပြိုင်ပွဲကျင်းပခဲ့ပါတယ်။မိုးရေရွာနေပေမဲ့လို့လည်းအခုပြိုင်ပွဲမှာခရုအကောင်150ကျော်ပါဝင်ရှင်ပြိုင်ခဲ့တာပါ။မိုးရွာတာကလူတွေအတွက်စူးစူးထိုင်းထိုင်းနဲ့နေလို့သိပ်မကောင်းလာပေမဲ့လို့ခရုတွေအတွက်ကတော့စိတ်ကြိုက်ရသည့်ဥတုဖြစ်ပါတယ်လို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ်။ဒီပြိုင်ပွဲမှာအနီရောင်မြင်းဝိုင်းနဲ့အနက်ရောင်မြင်းဝိုင်းနှစ်ထပ်ရှိပြီးတော့ခရုတွေဟာအထက်ကအပြင်ကိုဘယ်ကောင်ကအရင်ရောက်တယ်လဲဆိုတာအပြေးပြန်ကြရပါတယ်။သူတို့ပြေးတာနှေးလို့လာကြောင်းလဲပြန်ပွဲစတာနဲ့လူတွေကလက်ဖက်ရည်လေးတောက်၊ကိတ်မုန်လေးစားပြီးပြန်လာရင်တောင်မှပြန်ပွဲကမပြီးသေးတာမျိုးနဲ့ကြုံရတတ်ပါတယ်။1960ပြည့်နှစ်တွေကစတင်ကျင်းပခဲ့တဲ့ဒီခရုအပြေးပြန်ပွဲမှာ Jeff ဆိုတဲ့ခရုလေးအနိုင်ရသွားခဲ့ပြီးစက်ဝိုင်းအပြင်ဘက်ကို4မိနစ်နဲ့30စက္ကန့်အတွင်းထွက်နိုင်ခဲ့တာပါ။ဒါပေမဲ့လည်းဒါဟာ1995ခုနှစ်ကအာချီဆိုတဲ့ခရုလေးတင်ထားတဲ့စံချိန်ဖြစ်တဲ့2မိနစ်နဲ့စက္ကန့်20ကိုတော့မချိုးနိုင်သေးပါဘူးရှင
်။ဆလိုဗေးနီးယားနိုင်ငံမြို့တော်လူဘလီယာနာမှာဒုတိယအချိန်မြောက်ရေဘောဗောလီဘောအားကစားပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။မြို့ကိုဖြတ်တန်းစီးဆင်းနေတဲ့လူဘလီယာနာနီကာမြစ်ထဲကဗောလီဘောကစားကွင်းတွေကို15စင်တီမီတာလောက်ရေထဲမှာနှစ်ထားတာဖြစ်ပြီးအဲ့ဒီပေါ်မှာကစားရတာပါ။နိုင်ငံတကာကဗောလီဘောအားကစားသမားတွေ အပျော်အနေနဲ့လာရောက်ရှင်ပြိုင်ခဲ့ကြပြီးအမျိုးသမီးနဲ့အမျိုးသားပြိုင်ပွဲဆိုပြီးကျင်းပခဲ့ပါတယ်။ကစားပွဲမှာအနိုင်ရတဲ့ပထမရတဲ့အသင်းကိုယူရို1500နဲ့ဒုတိယရတဲ့အသင်းတွေကိုယူရို1000စီဆုချီးမြှင့်ခဲ့ပါတယ်။ကမ္ဘာလှည့်ခရီးသွားတွေကိုဆွဲဆောင်တဲ့အနေနဲ့ရောပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ရေးရေရှည်ခံတဲ့စီးပွားရေးနဲ့တန်ရှင်းတဲ့ရေရရှိရေးစတဲ့ရည်ရွယ်ချက်တွေနဲ့အခုလိုရေဘောဗောလီဘောအားကစားပွဲကိုကျင်းပခဲ့တာပါခင်ဗျာ။
ကမ္ဘာပူဆုံးနေရဒေသတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်နဲ့နီဗားဒါပြည်နယ်အစပ်မှာရှိတဲ့ Death Valley အမျိုးသားဥယျာဉ်မှာစံချိန်တင်လောက်အောင်ပူပြင်းပြီးကမ္ဘာလက်ခီးသွွားတွေကိုဆွဲဆောင်နေပါတယ်။အခုနှစ်နွေရာသီလာမယ့်ရက်ပိုင်းတွေအတွင်းမှာမကြုံဘူးလောက်အောင်ပူမယ်လို့ခန့်မှန်းထားတာကြောင့်အပူဒဏ်ကာကွယ်ရေးနှိုးဆော်ချက်တွေလည်းထုတ်ပြန်ထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာဒီနေရာရဲ့အမြင့်ဆုံးအပူချိန်တွေက130ဒီဂရီဖာရင်ဟိုက်ဆယ်စီယပ်နဲ့ဆိုရင်တော့54ဒီဂရီဆယ်စီယပ်နားကိုကပ်နေမှာဖြစ်ပြီးလက်ရှိတင်ထားတဲ့စံချိန်ကိုတော့ချိုးနိုင်အောင်မှမဟုတ်ပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကပူခဲ့တဲ့အပူချိန်ဟာတချို့နေရာတွေမှာဆိုရင်နေ့စဉ်မှတ်တမ်းစံချိန်ကိုတော့ချိုးပါတယ်။ဩဂတ်စ်လ2020ခုနှစ်မှာ130ဒီဂရီဖာရင်ဟိုက်ကိုရောက်ခဲ့ပြီးဒါဟာဖြစ်ပြီးခဲ့တဲ့နှစ်တရာအတွင်းမှာအပူဆုံးဖြစ်ပါတယ်။2021ခုနှစ်မှာလည်း130ဒီဂရီအထိရောက်ခဲ့ပြီးတော့လာမယ့်အပတ်တွင်မှာလည်း130အထိရောက်မှာမို့စံချိန်ချိုးသွားအောင်မလားဆိုပြီးစောင့်ကြည့်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေတုန်းကတော့ကယ်လီဖိုးနီးယားပြည်နယ်ရဲ့လူဦးရေ36တန်းအမေရိကန်ပြည်ထောင်စုရဲ့ဆယ်ရာခိုင်နှုန်းလောက်ရှိတဲ့လူတွေဟာပြင်းထန်တဲ့အပူဒဏ်ကိုခံစားခဲ့ကြပါတယ
်။အိန္ဒိယနိုင်ငံကကမ္ဘာပထမအဦးဆုံး CNG သဘာဝဓာတ်ငွေ့နဲ့ပေါင်းနိုင်တဲ့မော်တော်ဆိုင်ကယ်တစ်စီးကိုမိတ်ဆက်လိုက်ပါတယ်။Freedom 125လို့နာမည်ပေးထားတဲ့ဒီ cycle ကိုဗကြားကြီးကားထုတ်လို့ရေလုပ်ငန်းကဒီဇိုင်းထုတ်တီထွင်ထားတာဖြစ်ပြီးတော့အိန္ဒိယတန်ယူပို့ဆောင်ရေးဝန်ကြီး Nitin Gadkari ကမိတ်ဆက်ပေးခဲ့ပါတယ် CNG သဘာဝဓာတ်ငွေ့ကဒက်စီဒီဇယ်တွေထက်ဈေးသက်သာတဲ့အတွက်ဒီ cycle ကိုသုံးတဲ့သူတွေအတွက်လည်းကုန်ကျစရိတ်နည်းမယ်လို့ဝန်ကြီး Gadkari ကပြောပါတယ်သဘာဝဓာတ်ငွေ့နဲ့မောင်းနှံဖြစ်တဲ့အတွက်လေထုနဲ့ပတ်ဝန်းကျင်ညီညွတ်မှုနည်းပြီးရင်းနှံတင်သွင်းရတဲ့ကုန်ကြဈေးကိုလည်းတက်တာစီမှာပါ။အိန္ဒိယနိုင်ငံတဝန်လေးလူညဉ့်ဉန်းမှုတွေကလည်းတိုးလာနေတာပါ။အိန္ဒိယနိုင်ငံဟာမော်တော်ကားကထုတ်လုပ်တဲ့ဖန်လုံအိမ်ဓာတ်ငွေ့ထုတ်လုပ်မှုနဲ့မော်တော်ကားအတွက်လိုအပ်တဲ့ရင်းနှံတင်သွင်းမှုကိုရှော့ချဖို့ကြိုးပမ်းနေပေမဲ့လည်းမအောင်မြင်သေးပဲတရုတ်နိုင်ငံပြီးရင်အိန္ဒိယနိုင်ငံဟာကြောင်မီးသွေးကနေလျှက်စစ်ထုတ်လုပ်ဖို့လျှာထားတဲ့အများဆုံးတိုင်းပြည်ဖြစ်ပါတယ်ခင်ဗျာ
။ကြာစံပြသတင်းများအစီအစဉ်ကိုကိုငင်းညံနဲ့မခင်ဖြူရီတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကြာရှိနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတက်လက်ချင်းညပေးမှာဖြစ်ပါတယ်ခင်ဗျာ
။ပစဗီနီယာပြည်နယ်အတွင်းမက်ဆူစီယုံဘွယ်လုံနေတဲ့သမရဟောင်းဒေါ်နယ်ထရန့်ကိုလှုပ်ကြံဖို့စူးစမ်းသူဟာအသက်20အရွယ်မက်သျူခရော့ခ်ဆိုသူဖြစ်တယ်လို့FBI ပြည်ထောင်စုထောင်လိုင်းဘီရိုကဒီကနေ့ဇူလိုင်လ14ရက်နေ့မှာပြောကြားလိုက်ပါတယ်။ဒါဟာအမေရိကန်သမိုင်းမှာဆယ်စုနှစ်ပေါင်းများစွာအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်လုပ်ရတစ်ခုလည်းဖြစ်ပါတယ်။သမ္မတဟောင်းထရမ့်လူထုကိုမဲဆွေစီယုံစကားပြောကြားနေစဉ်နယူးယောက်ကိုထိမှန်သွားခဲ့တဲ့ပြစ်ခတ်မှုကိုကျွလွန်ခဲ့သူဟာအခုမဲဆွေစီယုံမှုပြုလုပ်နေတဲ့ဘတ်လာမြို့နဲ့တနအီလောက်ကားမောင်းသွားတဲ့ဘီသယ်ပတ်ဆိုတဲ့မြို့ကဖြစ်ကြောင်း FBI ကပြောပါတယ်ခင်ဗျာ။ရုပ်ကောင်ပွဲမဲဆွေစီယုံမှုအတွင်းသမရဟောင်းဒေါ်နယ်ထရန့်ကိုလှုပ်ကြံဖို့ကြိုးစားတဲ့ဖြစ်ရအပေါ်သမရဂျိုးဘိုက်တန်ကပြင်းထန်စွာပြစ်တင်ရှုံ့ချလိုက်ပြီးဒီဖြစ်ရကိုတနင်္ဂနွေလုံးကလည်းပြစ်တင်ရှုံ့ချကြဖို့သမရကတိုက်တွန်းခဲ့ပါတယ်။သမရဂျိုးဘိုက်တန်နဲ့ဒုသမ္မတကမလာဟာရစ်တို့အပြင်သမရဟောင်းနေဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ဂျော့ဂျ်ဒဗလျူဘွတ်တို့ကလည်းနိုင်ငံရေးမှာအခုလိုအကြမ်းဖက်လုပ်ရတဲ့လှုပ်ဆောင်တဲ့အပေါ်အပြင်းထန်ကန့်ကွက်ကြောင်းကြီးညာချက်တွေကိုထုတ်ပြန်ဝေဖန်ပြောဆိုခဲ့ကြပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့ယူကော့ဘွယ်မက်ဆစ်ဆွေးမှုတွင်မနေ့စနေနေ့ကညာဘက်နေရွက်အပေါ်ပိုင်းကိုတနတ်ထိမှန်ခဲ့ပြီးတဲ့နောက်ကျမကြီးအချင်းကြီးကောင်းမွန်ကြောင်းလူမှုကွန်ရက်မှာရေးပါတယ်သူကိုလိုအပ်တဲ့စေကူတာမှုတွေပေးပြီးတဲ့နောက်မှာစနေနေ့နောက်ပိုင်းမှာပဲဆေးရုံကနေဆင်းကွင်းပြုလိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်အချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညာအစည်းအဝေးထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့တီအန်ဝမ်လို့ဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 3251 နဲ့လိုင်းလံမီတာ 190 တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program